Welcome to the Voice of America in Burmese.
BN ကင်ဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ4ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်ကိုနောက်ထပ်ပြစ်ဒဏ်ချမှတ်တဲ့ပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးကကန့်ကွက်ရှုံချလိုက်ပါတယ်မြန်မာပြည်ကစစ်ဘေးဒုက္ခသည်တွေကိုကူညီဖို့မယ်ရီလန်းပြည်နယ်မှာဇေယျမွေးကျင်းပပါတယ်နျူကလ িয়ার သုံးဒါဘေးစက်ရုံကိုယူကရိန်းကပြန်လည်သိမ်းပိုက်ဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းတိတိလင်္ကာကိုပြန်ရောက်လာတဲ့သမရဟောင်းတရားစွဲဆိုခံရနိုင်ပွဲရှိတဲ့စတဲ့သတင်းတွေကိုတင်ပြပေးဖို့စီစဉ်ထားပါတယ်
ဟုတ်ကဲ့ပါခင်ဗျာအဲ့လိုနောက်ဆုံးရသတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြတဲ့အခါစစ်ကောင်စီလက်ထက်မန္တလေးတိုင်းအတွင်းဦးအိမ်မဲ့သူတွေရင်ဆိုင်နေရတဲ့အခြေအနေတင်ဆက်ထားတဲ့ဒုအတန်းအစီအစဉ်မှာတော့
ဒီနေရာနဲ့ပတ်သက်ပြီးတော့အထောက်အထားမရှိတဲ့ပြဿနာမျိုးတွေပေါ့နော်အထူးသဖြင့်municipal area နဲ့ကြီးရွာအဆက်နေရာတွေမှာဒါမျိုးတွေရှိတတ်တယ်ပေါ့နော်ဟိုအားလုံးကိုဒဇန်းဒဇန်းတစားလေးပေါ့နော်ကျူးဆိုပြီးတော့ဒီလိုမျိုးသတ်မှတ်လို့တော့မရအောင်ပေါ့နော
်သတင်းတွေအပြီးမှာမကြခင်နားဆင်ရဖို့ရှိပါတယ်ခင်ဗျာနောက်ပိုင်းမှာလည်းအခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းတောင်ပိုင်းကနျူကလ িয়ার လောင်စာသုံးလျှက်စစ်ဒါဘေးစက်ရုံဇီပိုရီရီရှားကိုယူကရိန်းတပ်တွေကပြန်လည်သိမ်းပိုက်ဖို့ကြိုးပမ်းခဲ့တဲ့အတွက်ရုရှားတိုက်တွေကတိုက်ထုတ်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာထုတ်ပေါ်ပြောဆိုပါတယ်။တောက်ကြနေ့ညတော့ငါယူကရိန်းအင်အား250ကျော်လောက်ဟာစစ်ရုံအနီးကမ်းခြေကိုစိုက်ကပ်ဖို့ကြိုးပမ်းခဲ့တာကိုရုရှားဘက်ကရဟတ်ရင်တွေတိုက်လျင်တွေသုံးပြီးတုံ့ပြန်တိုက်ခိုက်ခဲ့တဲ့အတွက်ယူကရိန်းရေရင်အဆင့်20လောက်ပျက်စီးခဲ့တယ်လို့ရုရှားဘက်ကဆိုပါတယ်။ဒီစစ်ရုံကိုမတ်လတည်းတုန်းကရုရှားကသိမ်းပိုက်ခဲ့ပေမဲ့ယူကရိန်းအင်ဂျင်နီယာတွေကဆက်လက်လည်ပတ်နေတာဖြစ်ပါတယ်။ရုရှားကကျော်ရောက်နောက်ခံပေးထားတဲ့ဒေသဆိုင်ရာအုပ်ချုပ်ရေးတာဝန်ရှိသူတွေကတော့ယူကရိန်းရဲ့ပစ်ခတ်မှုကြောင့်ပင်မဒါအားလိုင်းပျက်စီးသွားခဲ့တဲ့အတွက်ယူကရိန်းထိန်းချုပ်ထားတဲ့နယ်မြေတွေကိုလျှက်စစ်ဒါအားမပေးပို့နိုင်တော့ဘူးလို့စနေနေ့မနေ့တုန်းကပြောဆိုပါတယ်။စစ်ရုံအနီးတစ်ဝိုက်လက်နက်ကြီးတွေနဲ့ပစ်ခတ်တာကိုယူကရိန်းနဲ့ရုရှားအပြန်အလှန်ဆွဆဲနေကြပါတယ်။ဒါအားဖြင့်စစ်ရုံကနောက်ဆုံးကြံရှိနေတဲ့ပင်မဒါအားပေးလိုင်းနဲ့ဆက်သွယ်ပြတ်တောက်သွားပြီးအရန်ဒါအပေးလိုင်းတွေကိုအသုံးပြုနေရတယ်လို့ IAEA နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီကပြောဆိုပါရယ်အခြားပင်မဒါအားလိုင်း၃လိုင်းဟာလည်းအစောပိုင်းတိုက်ခိုက်မှုတွေအတွင်ပျက်စီးသွားခဲ့ပါတယ
်အာဖဂန်နစ္စတန်နိုင်ငံမှာမိန်းလေးငယ်တွေအထက်တန်းပညာစတင်ပညာသင်ကြားခွင့်ကိုခွင့်ပြုပေးဖို့တာလီဘန်အုပ်ချုပ်သူတွေကိုကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူထရက်စ်ကတောက်ကြနေကထပ်မံတောင်းဆိုလိုက်ပါတယ်မိန်းကလေးတွေလည်းစာတင်ကြောင်းတွေကိုပိုင်ဆိုင်ကြပါတယ်လို့သူကပြောလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာမိန်းကလေးတွေအတွက်စာတင်ကမ်းတွေကိုဆက်လက်ပြီးပိတ်ပင်ထားဆဲပါလို့လည်းသူက Twitter ကနေပြီးခဲ့တဲ့တောက်ချန်လေးကပြောလိုက်ပါတယ်။တာလီဘန်အဖွဲ့အာဏာပြန်လည်ရရှိလာခဲ့တဲ့တနှစ်လောက်ကစပြီးနိုင်ငံတော်စာတင်ကြောင်းတွေပြန်လည်စတင်ဖွင့်လှစ်ခဲ့ရမှာမိန်းကလေးတွေကို6တန်းအထက်ပညာသင်ကြားခွင့်ပိတ်ပင်ခဲ့ပါတယ်။ဒါကိုတာလီဘန်အုပ်ချုပ်သူတွေကယာယီရပ်ဆိုင်းထားတာဖြစ်ပါတယ်လို့ပြောဆိုပါတယ်။နိုင်ငံတကာကဖိအားပေးမှုတွေရှိပေမဲ့အဲ့ဒီလိုယာယီတားမြစ်ချက်ကိုရုပ်သိမ်းပေးဖို့တော့ညှဉ်းဆန်ခဲ့ပါတယ်။အဲ့ဒီတော့အတွင်းမှာပဲအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာစနေနေ့ကလက်နက်ကြီးဘုံးကြီးတစ်ခုပောက်ကွဲသွားတဲ့အတွက်ကြောင့်ကလင်းငယ်၄ဦးသေဆုံးပြီး၃ဦးဒဏ်ရာရှိခဲ့ပါတယ်။အဲ့ဒီဘုံးကြီးတွေကိုကလင်းငယ်တွေကပဲသူတို့ရဲ့ကြောင်းတဲကိုယူဆောင်လာကြတာဖြစ်ပါတယ်လို့ရဲတပ်ဖွဲ့ဝင်နဲ့ဆရာဝန်တဦးကပြောပါတယ်စစ်ဘေးဒဏ်ကိုနှစ်ပေါင်းများစွာခံခဲ့ရတဲ့အာဖဂန်နစ္စတန်နိုင်ငံမှာအလွန်ကိုအန္တရာယ်များတဲ့မပေါက်ကွဲသေးတဲ့ဘုံတွေလက်နက်ကြီးကြီးတွေဟာနေရာအနှံ့မှာကျန်ရစ်နေပါတယ်အဲဒီလိုအနေအထားတွေကြောင့်တန်တိုတန်ဆအပြည့်အစည်တွေကိုလိုက်လံကောက်ယူပြီးပြန်လဲရောင်းချကာမိသားစုအတွက်တပတ်တလန်းကနေဝင်ငွေရှာပေးနေကြတဲ့ကလေးငယ်တွေအတွက်တော့အလွန်ကိုအန္တရာယ်ကြီးမားလွန်ပါတယ်ခင်ဗျာ
ဆိုမာလီယာနိုင်ငံအလယ်ပိုင်းဟီဗရန်ဒေသမှာတ ောက်ကြံနေတုန်းက El Shabab Muslim အစိုးရအဖွဲ့ကတိုက်ခိုက်ခဲ့တဲ့အတွက်အရသာ22ဦးသေဆုံးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေနဲ့မျက်မြင်သက်သေတွေကပြောဆိုကြပါတယ်။မြို့တော်မိုဂါတရှူကနေမိုင်180ကျော်လောက်ဝေးတဲ့ PLDY မြို့မှာခီးသွားနေတဲ့ကား6စင်းကိုပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ရင်မောင်းတွေနဲ့ကားပေါ်လိုက်ပါလာသူတွေ18ဦးသေဆုံးခဲ့တယ်လို့ Mahat Khayyam ရဲ့ခရိုင်ဝန် movement ဟလင်းက VOA ကိုပြောဆိုခဲ့ပါတယ်။အခြားသုံးကတော့အဲ့ဒီနေရာမှာပဲကားဘုံခွဲတိုက်ခိုက်ခံရတဲ့အတွက်သေဆုံးခဲ့တာလို့ဆိုပါတယ်။ El Shabab စစ်သွေးကြတွေကကားတွေကိုတနက်တွေနဲ့ပစ်ခတ်ခဲ့ပြီးအသက်ရှင်ကျန်ရွံ့နေသူတွေကိုလည်းကားတွေကနေထွက်ခိုင်းပြီးပစ်တတ်ခဲ့တယ်လို့ဒေသခံမျက်မြင်သက်သေတွေကပြောဆိုပါတယ်။သေဆုံးသူအများစုဟာဥကောင်းမှာတနက်ဒဏ်ရာနဲ့သေဆုံးနေတာကိုတွေ့ခဲ့ရတယ်လို့လည်းဆိုပါတယ်။ဒီမော်တော်ယာဉ်တွေဟာမဟတ်မြို့ကိုကူညီထောက်ပံ့ဖို့စာနာယိခါတင်ဆောင်လာတာဖြစ်ပါတယ်။ El Shabab Islamic စစ်သွေးကြောအဖွဲ့ဟာစာနာယိခါတွေနဲ့ကားတွေကိုမီးရှို့ခဲ့ကြပါတယ်။ဆိုမာလီယာအစိုးရကတော့တိုက်ခိုက်မှုကိုရှုံချပြီး El Shabab အဖွဲ့ဟာအရသားတွေကိုဥတီတိုက်ခိုက်နေကြောင်းနဲ့ဆိုမာလီယာအစိုးရတပ်တွေအနေနဲ့လက်တုံပြန်တိုက်ခိုက်သွားမယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
။ American အာကာသအေဂျင်စီ NASA ရဲ့လက္ခဏာစူးစမ်းရေးဒုံးပျံလွတ်တင်မဲ့အစီအစဉ်ဟာစနေနေ့ကလည်းလောင်စာဆီယိုစိတ်မှုကြောင့်ဒုတိယအကြိမ်ထပ်မံရွှေ့ဆိုင်းလိုက်ရပါတယ်။အဲ့ဒီလိုအနေထားကြောင့်ဒီဒုံးမြန်ကိုဘယ်အချိန်မှပြန်ပြီးလွတ်တင်မယ်ဆိုတာကို NASA အဖွဲ့ကချက်ချင်းမပြောသေးပါဘူး။ဒါကြောင့်အင်္ဂါနေ့ကစပြီးသတင်းနှစ်ပတ်ကြာလုပ်ငန်းစဉ်တွေကိုရပ်ဆိုင်းထားမှာဖြစ်ပါတယ်။အဲ့ဒီနောက်လောင်စာဆီရိုစိတ်မှုတွေနဲ့လိုအပ်တဲ့ပြင်ဆင်မှုတွေကိုလုံဆောင်မှုအတွက်ဒုံးမြန်ကိုတင်စီထားတဲ့အဆောက်အုံထဲမှာပြန်ထားမှာဖြစ်ပါတယ်။အဲ့ဒီဒုံးမြန်ကိုလာမယ့်အောက်တိုဘာလအတွင်းမှာလွတ်တင်နိုင်ဖို့ဖြစ်နိုင်ခြေရှိအောင်အင်တိုင်းအားတိုင်းလုံဆောင်နေကြမှာဖြစ်ပါတယ်။ဒီ drin ba အစောပိုင်းကလည်းလောင်စာဆီရိုစိတ်မှုကြောင့်အဲ့ဒီဒုံးပျံလွတ်တင်မဲ့အစီအစဉ်ကိုပထမဦးဆုံးရွှေ့ဆိုင်းခဲ့ရပါတယ်။ NASA ရဲ့သမိုင်းမှာအဆင့်မြင့်ဆုံးလို့သတ်မှတ်ထားတဲ့အဲ့ဒီဒုံးပျံလွတ်တင်မဲ့ Orion Agatha ရင်ရဲ့အခုခီးစဉ်မှာတော့လူလိုက်ပါသွားမှာမဟုတ်ပါဘူး။သတင်း6ပတ်ကြာစူဇန်ရဲ့ခီးစဉ်မှာ Orion Agatha ရင်ဟာလက်ကိုလှက်ပတ်ပြီးကဘာမြေကိုပြန်လည်ဆင်းသက်လာမှာဖြစ်ပါတယ်။အခုစမ်းသပ်မှုအောင်မြင်ခဲ့ရင်တော့အာကာသယာဉ်မှုတွေလိုက်ပါတဲ့ခီးစဉ်ကိုခန့်မှန်းချေ2024ခုနှစ်မှာစတင်ဖို့စီစဉ်ထားပြီးလကဘာပေါ်ဆင်းသက်ဖို့အစီအစဉ်ကိုတော့2025နှစ်စံပိုင်းမှာဖြစ်နိုင်မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8413လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုကြည့်ရှုနားဆော့တာဆင်နေရတာပါဆက်လက်ပြီးတော့သတင်းတွေကိုတင်ပြပါအောင်မယ်နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ကိုနောက်ထပ်ထောင်ဒဏ်3နှစ်ချမှတ်လိုက်တဲ့အတွက်အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကပြင်းပြင်းထန်ထန်ရှုတ်ချပြီးမြန်မာစစ်ကောင်ဆောင်တွေကိုနောက်ထပ်ဖိအားတွေပေးချဖို့နိုင်ငံတကာအသံဝန်ကိုတိုက်တွန်းလိုက်ပါတယ်။တော်ဆန်းစုကြည်ကိုအလုံးနဲ့ထောင်ဒဏ်3နှစ်ထပ်မံချခဲ့တဲ့အတွက်မြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းတောက်ကြနေက Twitter ကနေဝင်ကြီးဘလင်ကင်ကပြောကြားလိုက်တာဖြစ်ပြီးမြန်မာနိုင်ငံကဒီမိုကရေစီညီကျအရေးကောက်ခံထားတဲ့ခေါင်းဆောင်တွေကိုဖိနှိပ်တာနဲ့အကြမ်းဖက်မှုတွေတိုးလာတဲ့အတွက်စစ်ကောင်စီကိုတာဝန်ယူမှုတာဝန်ခံမှုရှိလာအောင်အတူလက်တွဲလှုပ်ဆောင်ကြရမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်။နေပြည်တော်အချင်းနောက်တရားရုံးကနေဒေါ်ဆန်းစုကြည်ကိုရွေးကောက်ပွဲမတမာမှုရာဇသက်ကြီးပုံမှန်130ကကြီးရအလုံးနဲ့ထောင်ဒဏ်3နှစ်တောက်ချာနေတော့ကချမှတ်ခဲ့တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်အပေါ်နိုင်ငံတော်လျှို့ဝှက်အဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအပြင်အောက်ရီလိုက်စားမှုစာရတွေနဲ့ဆွဆွဲပြီးအချင်းချထောင်တန်းချမှတ်ထားတာအခုဆိုလို့ရှိရင်အနည်း20ရှိပြီဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဗော်တီမိုးမြို့မှာမြန်မာနိုင်ငံကစစ်ဘေးဒုက္ခသည်တွေနဲ့ CDM ကစစ်ကောင်စီနဲ့မပူးပေါင်းရေးစန့်ကျင်လှုပ်ဆောင်နေကြတဲ့ဝန်ထမ်းတွေကိုကူညီဖို့အတွက်ရန်ပုံငွေရှာဈေးရောင်းပွဲကိုစနေနေ့ကပြုလုပ်လိုက်ပါတယ်အဲ့ဒီဘွဲကိုဦးဆောင်သူတူဖြစ်တဲ့မတ်မိုးမိုးကရန်ပုံငွေဈေးရောင်းပွဲနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ရောင်းရတဲ့ဟာအကုန်လုံးလှူတယ်တကူလုံနိုင်တဲ့အပိုင်းကနေဝိုင်းခူချပြီးတော့မှအတင်းတော်အဖြစ်ဖြစ်စေပြီးတော့မှဗုဒ္ဓဘာသာအဖွဲ့တွေပေါ့နော်ရှောင်းနေရဆွဲဖြစ်စေပြီးတော့ပုဂ္ဂလိကအဖြစ်ဖြစ်စေအကုန်လုံးလာပြီးတော့မှရတဲ့အကုန်ငွေတွေအားလုံးကလည်းတပြားမကျန်းဗမာကြီးကိုကျမတို့လှူမှာပါဆိုတော့ဒီဟာကတော့ကျမတို့တော်တော်လေးကြီးကြီးကျယ်ကျယ်လှုပ်ဖြစ်တာပေါ့နော်ဒီတစ်ခေါက်ကတော့ကျမခက်မှန်းချေရတော့လူကတော့900လောက်တော့ရှိမယ်
အဲ့ဒီဈေးရောင်းရမုံငွေရှာပွဲကို Women for Myanmar DC Metro Area အမျိုးသမီးအဖွဲ့ကဥဆောင်ပြုလုပ်ကြတာဖြစ်ပါတယ်။ဘော်တီမိုးမျိုးလယ်နာကမရာခရိယန်ဖျားရှင်ကိုကြောင်းမှပြုလုပ်တဲ့ရမုံငွေရှာဈေးရောင်းပွဲကိုမေလန်ပြည်နယ်၊ဗာဂျီးနီးယားပြည်နယ်နဲ့ဝါရှင်တန် DC မြို့တော်ကမြန်မာနိုင်ငံသားတွေမြမအရေးထောက်ခံအားပေးကြသူတွေလည်းတက်ရောက်ကြပါတယ်။အဲအလားတူပဲဩစတြေးလျနိုင်ငံကမ်ဘာရာမြို့မှာလည်းကုလသမဂ္ဂဆိုင်ရာမြမအတန်အမတ်ကြီးအဖြစ်ဥကျော်မိုးထွန်းကိုဆက်လက်ထားရှိရေလှုပ်ရှားမှုတွေကိုအဲ့ဒီမှာရှိတဲ့မြန်မာနိုင်ငံသားတွေကလှုပ်ဆောင်နေကြပါတယ်ခင်ဗျာ
။တိရင်းလင်္ကာနိုင်ငံကိုတောက်ကြနေကပြန်လည်ရောက်ရှိလာတဲ့သမရဟောင်းဂௌတာဘာယာရာဂျာပါကဆာဟာနိုင်ငံရေးလှုပ်ရှားသူတချို့ပျောက်ဆုံးနေတဲ့ကိစ္စနဲ့ပတ်သက်ပြီးဥပဒေအကြောင်းအရတရားရင်ဆိုင်ရနိုင်တယ်လို့နေနာဆုံးရှုံးသူတွေဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေကပြောဆိုပါတယ်။တိရီလင်္ကာနိုင်ငံမှာစီးပွားရေးကြတဲ့မှုကြောင့်ပြည်သူတွေရဲ့ဆန္ဒပြပွဲတွေပြင်းထန်လာခဲ့ပြီးနောက်လွန်ခဲ့တဲ့ဇူလိုင်လတည်းတုန်းကတိုင်းပြည်ကနေထွက်ပြေးသွားတဲ့သမရဟောင်းရာဂျာပါကဆာဟာထိုင်းနိုင်ငံကနေတောက်ကြနေညသကောင်ကျော်လောက်မှာပြန်လည်ရောက်ရှိလာခဲ့ပြီးစစ်တပ်အဆောင်အရှောင်းနဲ့ကိုလံဘိုမြို့တော်ကသူ့ရဲ့နေအိမ်အစ်စ်ကိုရောက်ရှိသွားပါတယ်။နိုင်ငံရေးလှုပ်ရှားသူလူငယ်နှစ်ဦးပျောက်ဆုံးနေတဲ့ကိစ္စနဲ့ပတ်သက်ပြီးရှေ့လာမယ့်ရက်သက်တပတ်အတွင်းတရားရုံးချုပ်ကလာရောက်ထွက်ဆိုဖို့တမန်စာဆင့်ဆိုလိုက်မယ်လို့ပျောက်ဆုံးနေသူတွေဘက်မိသားစုတွေဘက်ကနေလိုက်ပါဆောင်ရွက်ပေးတဲ့ရှင့်နေနူဝန်ပိုဖေးကပြောဆိုပါတယ်ပြီးခဲ့တဲ့ဇူလိုင်လထဲမှာကလည်းတမန်စာဆင့်ဖို့လုပ်နေစဉ်မှာပဲသူထွက်ပြေးသွားခဲ့တာဖြစ်ပါတယ်လူငယ်နှစ်ဦးပျောက်ဆုံးမှုဟာလွန်ခဲ့တဲ့12နှစ်ကဖြစ်ခဲ့တာဖြစ်ပြီးရာဂျာပါကဆာရဲ့အကိုအကြီးသမရဖြစ်နေစဉ်သူကာကွယ်ရေးဝန်ကြီးဌာနမှာတာဝန်ထမ်းဆောင်နေစဉ်ကဖြစ်ခဲ့တဲ့အဖြစ်အပျက်ဖြစ်ပါတယ်သူဟာသမရဖြစ်နေစဉ်ဖွဲ့စည်းအုပ်ချုပ်ပုံအရပေးရထားတဲ့လူငယ်ခွင့်ရှိတဲ့အတွက်ကြောင့်သူ့ကိုတရားစွဲဆိုတာမျိုးတွေတော့မရှိခဲ့ပါဘူ
းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာအေကာပေါင်း 4,000 လောက်ကိုအလင်းအမြန်လောင်ကျွမ်းသွားတဲ့တော်မီကြောင့်ထောင်ထဲချီတဲ့ဒေသခံတွေကိုစနေနေ့ကဘေးလွတ်ရာပြောင်းရွှေ့ပေးရပါတယ်အဲ့ဒီအထက်ကတချို့တွေလည်းဒဏ်ရာတွေရရှိကုန်ကြပါတယ်မေးလ်ဖိုင်ယာလို့ခေါ်တဲ့အဲ့ဒီတော်မီဟာကယ်လီဖိုးနီးယားပြည်နယ်မြို့တော်ဆာစကရမီတိုမြို့ရဲ့မြောက်ဖက်ကီလိုမီတာ380နီးပါးလောက်အကွာမှာတောက်ကြနေကစတင်လောင်ကျွမ်းခဲ့တာပါပြည်နယ်မိသက်တပ်ဖွဲ့နဲ့တစ်တောဌာနရဲ့ဖော်ပြချက်အရစနေနေ့မနေ့ပိုင်းအထိအဲ့ဒီတော်မီဟာ20ရာခိုင်နှုန်းလောက်လောင်ကျွမ်းသွားပါတယ်အဲ့ဒီတော်မီကြောင့်နေအိမ်တရာကျော်လောက်နဲ့အဆောက်အုံတွေပျက်စီးကုန်တယ်လို့ဒေသအာဏာပိုင်တွေကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂါဗင်နျူးဆွမ်ကလည်းစစ်စကီယူမြို့နယ်ကိုအရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။အဲ့ဒီလိုကြီးညာလိုက်တဲ့အတွက်ဒေသခံတွေကိုဘိုးအစိုးရအကူအညီတွေရရှိလာနိုင်မှာဖြစ်ပါတယ်ခင်ဗျာ
။ဗမာပြည်ရဲ့တနင်္ဂနွေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာသတင်းလွှာတပုတ်ကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်ယူကရိန်းဘက်ကအရေးကိုလည်းကြည့်အောင်ပါကာလကြာရှည်လာပြီးဖြစ်တဲ့ယူကရိန်းစစ်ပွဲကြောင့်တခြားသောကမ္ဘာတလွှားပြဿနာတွေအတွက်လူသားချင်းစာနာမှုဆိုင်ရာပြင်းထန်တဲ့နောက်ဆက်တွဲအကျိုးဆက်တွေရှိလာမယ်လို့နိုင်ငံတကာကြက်ချီနေတဲ့လာဂျန်နီများအသင်းကဒီသတင်းပတ်ထဲမှာသတိပေးပြောကြပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာကနေ VOA အတွက်လေဇာရှလိုင်းပေးပို့တဲ့သတင်းလွှာကိုတော့မတ်တင်ကြီးထိုက်ကတင်ပြထားပါတယ်ခင်ဗျာ
ရုရှားရဲ့ယူကရိန်းကျူးကျော်စစ်က6လရှိလာခဲ့ပြီးနောက်မှာတော့ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်တဆင့်ခံရိုက်ခတ်တရမှုတွေရှိလာနေပါပြီကမ္ဘာတစ်လောကဆင်းရဲမွဲတင်နေတဲ့တန်းနဲ့ချီတဲ့လူတို့အပေါ်စီးပွားရေးအရာတရမှုဟာဆိုရင်စစ်ပွဲချာရှည်လာတာနဲ့အတူပိုပြီးဆိုးဝလာမယ်လို့နိုင်ငံတကာချက်ချင်းဒီအဖွဲ့ကတာဝန်ရှိသူတွေကသတိပေးထားပါတယ်စစ်ပွဲမတိုင်ခင်ကတော့ယူကရိန်းဟာကမ္ဘာမှာနှံစားသီးနှံပြပတင်ပို့မှုအများဆုံးနိုင်ငံတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းရုရှားတို့ကပင်လယ်နဲ့စိတ်ကမ်းတွေကိုပိတ်ပင်ခဲ့တာကြောင့်နှံစားသီးနှံတင်ပို့တင်ပို့မှုတွေမလုပ်နိုင်ဖြစ်ပြီးကမ္ဘာတလွားဆန်းနယ်ရိတ်ခါပြဿနာပေါ်ပေါက်ခဲ့ပါတယ်။ဆန်းနယ်ရိတ်ခါနဲ့လောင်စာဆီဈေးနှုန်းတွေထိုးတက်ကုန်တာကြောင့်ဒီလိုပြဿနာတက်ရပြီးတခြားသောမရှိမဖြစ်ကုန်စည်တွေဝယ်ဖို့လည်းမတက်နိုင်ဖြစ်ကတန်းနဲ့ချီတဲ့လူတွေဆနတ်ရိတ်ခါမလောက်ငှမှုနဲ့စူးစူးရွာရွာကြုံရစေတာပါကုလသမဂ္ဂဂျာဝင်ညှိနှိုင်းပေးတဲ့သဘောတူညီချက်အရဒီလအစောပိုင်းကစလို့ယူကရိန်းရဲ့နှံစားသီးနှံပြပတင်ပို့မှုပြန်လည်စတင်နိုင်ခဲ့ပါတယ်ဒုဗိတော်ညာလဲစစ်ပွဲကြောင့်ဖြစ်ရတဲ့နောက်ဆက်တွဲအကျိုးဆက်တွေကိုဆက်လက်ခန်းဆားနေရအောင်မှာဖြစ်ပြီး ကုစားဖို့လည်းအချိန်တော်ယူရမယ်လို့ချက်ချင်းနေအသင်းကပြောပါတယ် Bridget Epstein ဟာနိုင်ငံတကာချက်ချင်းနေနဲ့လာချမ်းနေအသင်းရဲ့ဥရောပဒေသဆိုင်ရာညွှန်ကြားရေးမှူးဖြစ်ပါတယ်လူသားချင်းစာနာထောက်ကူမှုလိုအပ်ချက်ဟာအထူးစိုးရိမ်ပွဲဆက်လက်ရှိနေဆဲဖြစ်ပြီးအထူးသဖြင့်အရှေ့အလယ်ပိုင်းနဲ့အာဖရိကဒေသတွေမှာဖြစ်တယ်လို့သူမကပြောပါတယ်
The food crisis in
IFRC in ne Africa ဒေသတွေကစားနပ်ရိက္ခာပြဿနာကိုတုံ့ပြန်ဆောင်ရွက်နေပြီးအရှေ့အလယ်ပိုင်းဒေသတွေကိုလည်းစောင့်ကြည့်နေပါတယ်။အများစုတော့လူမှုအတွက်တော့စားနပ်ရိက္ခာဝယ်ယူမှုမှာအခက်အခဲပိုဖြစ်လာပါတယ်။ဒါကြောင့်ရိုက်ခတ်တက်ရောက်မှုကပြင်းထန်လာပါတယ်
။ Ukraine နောက် Ukraine နဲ့နည်းဆက်9နိုင်ငံနဲ့ဒေသရင်းကတခြားသောနိုင်ငံ18ခုမှာလူသားချင်းစာနာကူညီမှုပေးဖို့အတွက်ချက်ချေနီစေတနာဝန်ထမ်းတွေနဲ့ဝန်ထမ်းပေါင်း3000ကျော်ဖြန့်ချထားပါတယ်။ယူကရိန်းနိုင်ငံတွင်မှာအိုးအိမ်စွန့်ထွက်ပြေးသူ၈သန်းရှိပြီးအိမ်နီးချင်းနိုင်ငံတွင်မှာခိုလုံဖို့ကြိုးစားသူက၅သန်းကျော်ရှိကြောင်းယူကရိန်းချက်ချင်းနေအသင်းရဲ့ညွှန်ကြားရေးမှူးချုပ်မက်ဆင်ဒေါ်ဆန်ကိုကမြို့တော်ကီယက်ကနေပြောကြားခဲ့ပါတယ်။ပြည်ပခါကထပ်ပြီးရှေ့ကြအုံမဲ့အခြေအနေရှိပြီးချက်ချင်းနေဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေကတော့အရေးပေါ်ကူညီထောက်ပံ့နိုင်ရေးအတွက်ဆက်လက်ဆောင်ရွက်သွားမယ်အကြောင်းသူကပြောပါတယ်။နိုင်ငံတကာအတိုင်းအဝိုင်းရဲ့ဆက်လက်ပံ့ပိုးမှုကလည်းအရေးကြီးတယ်လို့သူကပြောပါတယ
်။ of infrastructure the renovation of
houses ခြေရာစာဦးတွေပြန်လည်မွမ်းမံဖြစ်စေမှုအိမ်တွေပြန်ပြင်ဖို့နဲ့လုပ်ငန်းတွေပြန်လည်ဆောင်ရွက်ဖို့အတွက်ယူကရိန်းပြည်သူတွေရဲ့ကမ္ဘာအတိုင်းအဝိုင်းရဲ့ကြိုးပမ်းမှုအများပြားလိုအပ်မှာပါ။အခုချိန်ကတော့အရက်သားတွေရဲ့လိုအပ်ချက်ကတိတ်ပြီးအရေးကြီးနေပြီးဒီလိုအပ်ချက်တွေရောချသွားမယ့်အနေအထားလဲကျွန်တော်တို့မတွေ့ရပါဘူး။အထူးသဖြင့်တော့ဒီဆောင်ရွက်စီကာလအတွင်းမှာဖြစ်ပါတယ်။
44သန်းသောယူကရိန်းလူမှုရဲ့ထက်ဝက်လောက်ဟာလူသားချင်းစာနာကူညီမှုရေရှည်လိုအပ်မယ်လို့နိုင်ငံတကာချက်ချင်းနေအသင်းကပြောပါတယ်။မကြခင်မှာပဲပြည်ပခန့်တွေပြီးဆုံးသွားခဲ့မယ်ဆိုရင်တောင်မှပဲပျက်စီးသွားတဲ့မြို့တွေနဲ့အိမ်တွေကိုပြန်လည်ပြင်ဆင်ဖို့နှစ်နဲ့ချီအချိန်ယူရမယ်လို့အသင်းကပြောပါတယ်။စစ်ကြောင့်ဖြစ်ရတဲ့စိတ်တော့ကစိတ်ဒဏ်ရာတွေ၊ရုပ်ပိုင်းနဲ့စီးပွားရေးဆိုင်ရာအခက်အခဲတွေရော့ပါသက်တာသွားစီရေးကလည်းနှစ်နဲ့ချီကြမ်းမြင့်မယ်လို့ချက်ချင်းဒီအသင်းကပြောပါတယ်ရှင
်ယူကရိန်းကလူသားချင်းစာနာမှုအခြေအနေနဲ့ပတ်သက်လို့မတ်တင်ဂီထိုက်ပြောပြခဲ့တာပါခင်ဗျာအခုကဆက်လို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါအဲ့ဒီတဲကမှတို့အတန်အစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့တို့အတန်အပတ်စဉ်အစီအစဉ်ပဲဖြစ်ပါတယ်စစ်ကောင်စီရဲ့ကျူးကျော်ရှင်းလင်းအစီအစဉ်တွေကြောင့်မန္တလေးတိုင်းဒေသကြီးထဲမှာဒီခိုးကိုရမဲ့ဒေသခံတွေဟာပြေးစရာမြေမရှိပဲအိုးမဲ့အိမ်မဲ့ဖြစ်ကုန်ကြပါတယ်ဒီသတင်းဆောင်မကိုတို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကနေတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီမှာတော့ဘာမှလည်းမပြောနိုင်ဘူးဘာမှလည်းမလုပ်ဘူးသူတို့ပြောတာပဲခေါင်းကိုခံနေရတယ်ဘောမှဖြစ်နေတယ်ရှိရှိနေသေးတယ်ကတော့မြန်မာပြည်ကတော့မြန်မာပြည်မှာရှိနေတဲ့ပြည်သူတွေကတော့အကုန်လုံးသာဝန်ရေးချမ်းသာရေးအဝိဒန်ရေးအများကြီးစိုးရိမ်နေတာအများကြီးကြောက်ရွံ့နေတာ
ပါလုံးကိုတစမ်းတဲ့ဒရန်တစားရဲ့ပုံလို့ကျူးဆိုပြီးတော့ဒီလိုမျိုးသတ်မှတ်လို့တော့မရအောင်ပေါ့နော်ဥမာသူတို့ဒီမြေပေါ်မှာအဲမြေပေါ်မှာဟိုကပေါ့နေထိုင်တာဘယ်လောက်ကြာပြီလဲပေါ့နော်အဲ့လိုမျိုးသူကနေထုတ်ချင်တယ်ပေါ့နော်ဒီ division ပေါ့နေထုတ်ချင်တယ်ဆိုရင်တော့လေသူက unit ကြီးရောမြေရာလက်ဆွဲဥပဒေအရာသူက notice စာပေးတာတော့ဘာလို့ဒီလိုလုပ်ပြီးမှနေထုတ်မှုရတယ်ပေါ့နော
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိရဲ့လူ့ခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြတာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စက်ကောင်စီရဲ့ကျူးကျော်ရှင်းလင်းရေးအစီအစဉ်ကြောင့်မန္တလေးတိုင်းဒေသကြီးကခုခိုးရမယ့်ဒေသခံတွေဟာပြေးစရာမြေမရှိပဲအိုးမဲ့အိမ်မဲ့ဖြစ်ကုန်ကြပါတယ်။ဒီဆောင်မကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းတောက်ရွှေတွေကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
အဲ့တော့မပြောရဘူ
းဒါကတော့ကျူးကျော်ဆိုပြီးအာနာသိစစ်တပ်ကတတ်မှတ်ချင်ညာလိုက်ပြီးအိမ်တွေပြတ်ခံရတဲ့မန္တလေးကလူပုဂ္ဂိုလ်12ဦးကိုချိတ်ဆက်ခဲ့ရမှာတညီတညွတ်ထဲဖြေချခဲ့တဲ့စကားပါ2021ခုနှစ်နှစ်ကုန်ပိုင်းကတည်းကစတင်ခဲ့တဲ့ဒီကျူးရှင်းလေးကောင်းစဉ်အောင်မှာအိမ်ထောင်ကျော်ဖြတ်စည်းခံခဲ့ရပြီးမိသားစုပေါင်းထောင်နဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်ဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာတွေက တရင်တွေတရင်ဆောင်မာတွေစက်တာရေးသားခဲ့ကြပါတယ်။ဂျွန်လာအစောပိုင်းကပြည်ကြီးတကုံမြို့နယ်မှာပြုလုပ်ခဲ့တဲ့ကျူရှင်လေးရေးတရင်တွေထွက်ပေါ်လာပြီးနောက်မှာတော့စစ်ကောင်စီကကျူးလို့သတ်မှတ်ထားတဲ့သူတွေကိုပုံမှုဖိနှိပ်တာတွေလှုပ်လာခဲ့ပါတယ်။အိမ်တွေဖျက်နေတာကိုဓာတ်ပုံရယူခဲ့တဲ့ဒေသခံတယောက်ကိုလည်းဖမ်းဆီးပြတာမျိုးတွေရှိလို့ကာယကံရှင်တွေကမီဒီယာတွေစီကိုတရင်ချက်လက်တွေထပ်မပေးရဘူးဖြစ်နေကြတာပါ။ကျူးရှင်လေးရင်မှာပြတ်မှတ်ထားခံရတဲ့အမရပူရာမြို့နယ်အတွင်းမှာနေထိုင်ခဲ့ပြီးအခုတော့ပြပရောက်နေတဲ့အိမ်ဖြတ်ခံရသူတို့ကဒို့အတန်ကိုခုလိုပြောပါဗျ။
သူတို့တွေကကျွန်တော်တို့ဟိုမီဒီယာကိုဖိနှိပ်တဲ့လူတွေပေါ့။ဦးတည်ပြီးတော့ပြတ်မှတ်ရှာလာမျိုးတွေရှိတယ်ပေါ့ဗျ။ကျွန်တော်ကဒီဘက်မှာမရှိဘူးမရှိနေတဲ့လူတွေကတော့တော်တော်ဒုက္ခရောက်ကြတယ်။တချို့ဆိုရင်ဘယ်လိုပြောရမလဲ။နှားနေတဲ့နေရာတွေကဆုံးခန်းတာတွေမေးမြန်းတာတွေရှိတယ်ပေါ့
။သူဟာပြပကိုပြောင်းရွှေ့နေထိုင်မှုပြင်ဆင်ဆောင်ရွက်နေသူတူဖြစ်ပြီးတော့သူမရွှေ့ပြောင်းခင်ချိန်မှာအခုလိုဖြက်စီခံခဲ့ရတာလို့ဆိုပါတယ်
။ဟုတ်တယ်လေညီမရဲ့ဒီအိမ်ပေါ်မှာ250ကျော်နေလာခဲ့ပြီးပြီ။မီတာကမီတာလည်းရှိတယ်ကွာ။250ဆိုမြေးတွေတောင်ရနေပြီးပြီ။ဒီအိမ်ဟာဘူးချင်ညာမှာဖြက်သိမ်းနေဆိုတာဟာဖြက်ခိုင်းနေဆိုတာဟာလူခွေချိုးပေါက်တာပဲပေါ့အတူတူပဲလေ။သူကဖြက်ဆိုတော့ခေါင်းနဲ့ပြောပြီးဖြက်ပြီးလိုက်တာလေ။ဒီအိမ်လေးဖြစ်ဖို့အတွက်ကြိုးစားထားတဲ့အချိန်နေလာတဲ့အချိန်ကာလတွေနဲ့တွေ့ပဲကြည့်ပါဦး။ဘာပဲဖြစ်ဖြစ်ဘလို့ကကျေနပ်နိုင်မှာလို့
2021ခုနှစ်နှစ်ကုန်ပိုင်းမှာတော့စစ်ကောင်စီကမန္တလေးတိုင်းကကျူးကျော်တွေနဲ့ပတ်သက်တဲ့ထုတ်ပြန်ချက်တစ်စောင်ကိုထုတ်ခဲ့ပါတယ်။ကျူးကျော်လိုပဲခေါ်ခေါ်တရားမဝင်နေထိုင်သူလိုပဲဆိုဆိုသူတို့တွေဟာဆင်းရဲချို့တဲ့တဲ့သူတွေဖြစ်ပြီးတော့သူတို့မပိုင်တဲ့မြေပေါ်မှာပြစ်တလို့စောက်ထားတဲ့တဲတွေနဲ့နေနေကြရတာပါ။အဲဒီစားထဲမှာမန္တလေးမြို့က6မြို့နယ်မှာရှင်လေးလုံးမှာဖြစ်ပြီးတော့မြမမီးရထားပိုင်မြေပါဝင်အစိုးရဌာနဆိုင်ရာနယ်မြေနဲ့ပုဂ္ဂလိကပိုင်မြေတွေမှာလှုပ်ဆောင်မှာဖြစ်တယ်လို့ပါရှိပါတယ်။အဲဒီထုတ်ပြန်ချက်ထွက်ရှိလာပြီးအစပိုင်းကာလတွေမှာကျူးလို့သတ်မှတ်ထားတဲ့သူတွေကိုနေရာဒေသပေါ်မူတည်ပြီးရပ်ပိုင်းလာပိုင်းအချိန်နှဲငယ်ပေးပြီးတော့ရွှေပြောင်းမှုသတိပေးမှုတွေရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့ချက်ချင်းလာပြီးဖြက်စီးရမျိုးတွေကိုပြုလုပ်နေကြတာဖြစ်ပါတယ်။ဒီလိုနေရာဖယ်ပေးရတဲ့အတွက်ရော်ကြီးဆိုတာလည်းမရရှိသလိုသူတို့ဘယ်ကိုပြောင်းရွှေ့ပြီးနေထိုင်ရမယ်ဆိုတာကိုလည်းဘယ်တာဝန်ရှိသူကမှလက်ညွန်ချက်ပေးတာမျိုးလည်းမရှိပါဘူး။ချမ်းမြတာစီပြည်ကြီးတကုံအမရပူရမြင့်ငယ်စားတဲ့မျိုးတွေကအဝေးပြေးကားလမ်းမကြီးပေမိရထားလမ်းပေနဲ့မြေကန်တွေရဲ့ပေးမှရှိတဲ့နေအိမ်ရပေါင်းများစွာဖျက်ဆီးခံခဲ့ရပါတယ်။အိမ်တွေအပြင်အဲ့ဒီနေရာမှာရှိနေတဲ့လူမှုအသင်းဖွဲ့တွေရဲ့ယုံတွေကိုပါဖျက်ဆီးခံခဲ့ရတာပါ။လက်ရှိအချိန်ဒီဆိုရင်မန္တလေးတိုင်းကနေအိမ်ပေါင်း 3,000 နီးပါးတိဖြိုဖျက်ခံထားရပြီလို့မီဒီယာတွေမှာဖော်ပြထားတဲ့သတင်းချက်လက်တွေရသိရပါတယ်။အိမ်တွေကိုဖျက်ဖို့အတွက်မြို့နယ်နဲ့အထွေထွေအုပ်ချုပ်ရေးဌာနကဝန်ထမ်းတွေမိသက်ရဲနဲ့စစ်သားအင်အားတွေကိုပါတုံ့ပြန်ရှင်းလင်းရေးလုပ်ခဲ့တာပါ။အဲ့ဒီရှင်းလင်းရေးမှာဥဆောင်ပါဝင်ခဲ့သူအ ਨੇ ဆုံးတယောက်လောက်ကတော့တော်လှန်ရေးအဖွဲ့ရဲ့တနက်နယ်ပြစ်ခတ်တပ်ဖြတ်တာကိုခံခဲ့ရပါတယ်။အိမ်ချမ်းမြေမှုခင်းတွေကိုအဓိကထားကင်တွဲဖြည့်ရှင်းလေးရှိတဲ့တရားလွတ်တော်ရှင်းနေတူဖြစ်တဲ့ဒေါ်သူစာကတော့ဒုအတန်ကိုခုလိုပြောပါတယ်။
ဒီမြေယာနဲ့ပတ်သက်ပြီးတော့အထောက်အထားမရှိတဲ့ပြဿနာမျိုးတွေပေါ့နော်ဒီလိုပြဿနာမျိုးတွေလည်းကျွန်တော်တို့ကဒီလိုမျိုး area တွေမျိုးအထူးသဖြင့်ဒီလိုမျိုးနဲ့municipal area နဲ့ကြီးရွာအဆက်နေရာတွေမှာဒါမျိုးတွေရှိတတ်တယ်ပေါ့နော်အဲ့တော့ဒီလိုမျိုးတွေဆိုလို့ရှိရင်လည်းကျွန်တော်တို့ကဟိုအားလုံးကိုဒဇန်းတစားတွေပေါ့နော်ကျူးဆိုပြီးတော့ဒီလိုမျိုးသတ်မှတ်လို့တော့မရအောင်ပေါ့နော်ဥပမာသူတို့ဒီမြေပေါ်မှာအဲမြေပေါ်မှာဟိုပေါ့နေထိုင်တာဘလောက်ကြာပြီလဲပေါ့เนาะအဲ့လိုမျိုးသူကနှင်ထုတ်ချင်တယ်ပေါ့เนาะဒီ evision ပေါ့နှင်ထုတ်ချင်တယ်ဆိုရင်တော့ပဲသူကမြို့နဲ့ကြီးရွာမြေရာလက်ဆွဲဥပဒေအရသူက notice စာပေးတာတော့ဘာလို့ဒီလိုလုတ်ပြီးမှနှင်ထုတ်လို့ရတယ်ပေါ့เนาะဒါကကျွန်တော်တို့ကအထောက်အထားမရှိတဲ့မြေတွေပေါ့ဒီဟိုပုဂ္ဂလိကဆိုင်ရာအထောက်အထားမရှိတဲ့မြေတွေပေါ့เนาะအပုံမှန်အဖြစ်ဆိုရင်တော့ကျွန်တော်တို့ကဒီလိုဟိုဒီလိုမြေတွေပေါ့နော်ဟို government disposal land လို့ကျမတို့ပြောကြတယ်ဒီအစိုးရကစီမံခန့်ခွဲခွင့်ရှိတဲ့မြေတွေပေါ်မှာအစာအုပ်တွေစောက်ပြီးတော့ကျမတို့နေထိုင်ကြတယ်ပေါ့နော်ဥမာအိမ်တွေဆိုင်တွေပေါ့ဒီလိုအစာအုပ်တွေစောက်ပြီးတော့နေထိုင်ကြတယ်ဆိုရင်တောင်မှပဲကျမတို့ကဒီလိုမျိုးနှင်ထုတ်တော့မယ်ဆိုလို့ရှိရင်သူ့ရဲ့ဒီလိုနှင်ထုတ်ရမယ်လုံထုံးလုံကြီးရှိရဲ့အယူခံတဲ့အယူခံရတဲ့ process တွေရှိရဲ့လုပ်ငန်းစဉ်တွေရှိပေါ့နော်ဒါတွေကိုစနစ်တကျလုတ်ပြီးမှဒီအစာအုပ်တွေကိုဖြတ်သိမ်းတာပေါ့နော်လုံရလုံရမယ်ပေါ့
မန္တလေးလိုပဲပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းမှာလဲလှိုင်းတရာမြို့နယ်ကရန်ကုန်ပသိမ်အဝေးပြေးလမ်းတစ်လျှောက်မှာရှိတဲ့နေအိမ်တစ်ထောင်ကျော်လဲဖယ်ရှားခံခဲ့ရပါသေးတယ်။လူနေအိမ်တွေကိုအစဉ်အကျင်မဲ့ဖျက်ဆီးပစ်တာဟာအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစာတမ်းကိုဖောက်ဖျက်ရကြပါတယ်။လူ့အခွင့်အရေးကြီးညာစာတမ်းအပိုင်းဆက်နှစ်မှာတော့ပစ္စည်းဥစ္စာနေအိမ်အတိုင်းဝန်းနဲ့ပတ်သက်ပြီးမည်သူမှမိမိရဲ့မိသားစုကိုသော၎င်းမိမိရဲ့နေအိမ်အတိုင်းဝန်းကိုသော၎င်းဥပဒေအရမဟုတ်သောဝင်ရောက်ဆွတ်ဖက်ခြင်းမခံရစေရလို့ပြဋ္ဌာန်းထားပါတယ်။ဒီလိုဝင်ရောက်ဆွတ်ဖက်တာခံရသူတိုင်းဟာဥပဒေရဲ့အကာအကွယ်ကိုရယူပိုင်ခွင့်ရှိတယ်လို့ကြေညာစာတမ်းမှာပါရှိပါတယ်။မန္တလေးမှာအိမ်ယာမဲ့ကျူးကျော်တွေကိုဖြည့်ရှင်းပေးဖို့အတွက်2011ကနေ2016ခုနှစ်အထိအုပ်ချုပ်ခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မှာမန္တလေးမြို့တော်စီမံတရားရေးကော်မတီကအိမ်ယာစီမံကိန်း၃ခုကိုဖော်ဆောင်ခဲ့ပါတယ်။စပယ်နှင်းစီဂန်းကော်လိုခေါ်တဲ့အဲ့ဒီအိမ်ယာတွေမှာအိယာရီမြကန်းပေးကအိမ်တွေကိုဖယ်ရှားခံရတဲ့ကျူးကျော်နေထိုင်သူတွေကိုဦးစားပေးငှားရမ်းခဲ့ပါတယ်။တလောက်ကိုကျပ်3000နှုန်းနဲ့ငှားရမ်းနေထိုင်ခွင့်ပြုခဲ့တာပါ။ဦးသိန်းစိန်အစိုးရပြီး NLD အစိုးရလက်ထက်မှာကျူးကျော်တွေကိုရှင်းလင်းမှုပြုလုပ်ခဲ့ပေမဲ့အမှန်တကယ်နေထိုင်စရာမရှိသူများကိုစီပင်တရားရေးကော်မတီပိုင်းအငှားအိမ်ယာတွေမှာနေထိုင်ရန်စီစဉ်ပေးမယ်ဆိုတဲ့ကမ်းလှမ်းချက်ကိုပြုလုပ်ခဲ့ပေမဲ့အများစုကလက်မခံကြဘူးလို့ ERR သတင်းဌာနကဖော်ပြထားပါတယ်။လက်ရှိအချိန်မှာတော့ဖယ်ရှားခံရသူတချို့ဟာဆွေမျိုးတွေရဲ့အိမ်မှာနေထိုင်ကြသလိုအိမ်ငှားနေထိုင်ကြသူတွေလည်းရှိနေပါတယ်။တချို့ကလည်းနေရွေမှာပြောင်းရွှေ့နေထိုင်ကြပါတယ်။ကျူးကျော်တွေကိုဖိအားပေးဖယ်ရှားတာဟာဥပဒေကြောင့်ရကြည့်မယ်ဆိုရင်လည်းလုံးဝမှားယွင်းနေတယ်လို့တော်သူစားကဆိုပါတယ်
။ဘာမီပဲဖြစ်ဖြစ်ဒီလိုပူရူစာနဲ့ရှင်းတယ်ဆိုတာကတော့ဒါဥပဒေကြောင့်ရပူရူစာနဲ့ထိုးပြီးတော့ဖြူချတယ်ဖြက်စီးရဲဆိုတာကတော့ဒါဥပဒေကြောင့်ရလုံးဝမှားယွင်းနေတယ်မှန်ကန်ခြင်းမရှိဘူးပေါ့နော်
။ညင်ငယ်ကအမည်မဖော်လိုတဲ့သတင်းရင်းမြစ်ကတော့ဖယ်ရှားခံရတာကိုအခုလိုပြောလာပါတော့တယ်
။အချိန်မှာတော့ဘာမှလည်းမပြောနိုင်ဘူးဘာမှလည်းမလုပ်နိုင်လူပြောတာပဲခေါင်းကခံနေရတယ်သဘောမှဖြစ်နေတယ်။အရင်ရှိနေသူတွေကတော့မြန်မာပြည်ကတော့မြန်မာပြည်မှာရှိနေတဲ့ပြည်သူတွေကတော့အကုန်လုံးစာဝန်ရေးချမ်းမာရေးနောက်ပြီးအသက်အန္တရာယ်အများကြီးစိုးရိမ်နေရမှာပဲအများကြီးကြောက်လန့်နေရမှာ။နောက်ပြီးတော့ကျွန်တော်လူချင်းနဲ့လူခွင့်ရေးဆိုတဲ့အရာဆိုတာလည်းပဲဘယ်နေရာမှာမှန်းအောင်သိမှာမဟုတ်ဘူး။အဲကြောင့်မလို့ဒီစိတ်အာဏာရှင်စနစ်ကိုအမြန်ဆုံးကြာဆုံးမှစီဗျာအမြန်ဆုံးကြာဆုံးမှ
ကိုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးမယ်လို့ဒိုးအံအဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်အတန်တချို့ကိုပြောင်းလဲထားသလိုနာမည်တွေကိုမဖော်ပြချပါဘူး။ဒိုးအံပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးအံ Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ဟီဝန်တဲတို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။မြန်မာနိုင်ငံရဲ့ဒေသအသီးသီးမှာဖြစ်ပေါ်ကြုံတွေ့နေရတဲ့လူအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုစူးစီးတင်ပြထားတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။သိမကြခင်မှာပဲဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာနဲ့ကဘာကထိတ်တန်းသတင်းတွေကိုနားဆင်ရဖို့ရှိပါလေဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံ line ကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှု လူရုမိတ်ဆွေအရောက်လာခဲ့ပါတယ်နော်
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ရဲ့တင်းငွေနေနေမနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51အပြင်လိုင်းလက်မီတာ190နဲ့အတူ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကဘာနဲ့မြန်မာကထိတ်တန်းရောက်တပတ်အတွင်းသတင်းတွေကိုမတင်ပြခင်မှာဥတင်မောင်တန်းတင်ဆက်မဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်ကိုအရင်နားဆင်ကြည့်အောင်ပါဒီတစ်ပတ်မှာတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးအကြောင်းပြောကြားတဲ့အခါကွန်မြူနစ်ဘွာရအကြောင်းကိုလက်ရှောင်သွားလို့တော့ရနာမည်မထင်ဘူးလို့ဆိုပါတယ်မြန်မာနိုင်ငံရေးမှာရောကွန်မြူနစ်လက်ဝဲဝါဒရဲ့အခန်းကဏ္ဍဘယ်လောက်ထိအရေးပါခဲ့သလဲဆိုတာနိုင်ငံရေးစာပေတွေရေးသားတဲ့စာရေးဆရာကျော်ဝင်းနဲ့ဦးတင်မောင်တန်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
ဒီမိုကရေစီနဲ့လူ့အခွင့်အရေးအကြောင်းပြောကြတော့မယ်ဆိုရင်ဒုတိယကမ္ဘာစစ်မတိုင်မီကတည်းကဆက်ဆက်ပါလာတဲ့အကြောင်းအရာတစ်ရပ်ကတော့ကွန်မြူနစ်ဝါဒပဲဖြစ်ပါတယ်ကွန်မြူနစ်ဝါဒရဲ့အတဲကျကြောင်းဘာသာပြန်စာအုပ်တော့မှာမြန်မာပြည်သက်လက်ထက်ကိုအခုရောက်ရှိလာပါပြီမူရင်းစာရေးသူကတော့အော့စဖာတက်ကသူကနိုင်ငံရေးသိပ္ပံပေါမောက်ခဖြစ်ပြီးစာအုပ်ရေးတဲ့အခါမှာအာချီဘရောင်းလို့သုံးလုံးပေမဲ့နာမည်ရင်းကအာချီဘောဟိုဝတ်ဘရောင်းဖြစ်ပါတယ်ဘာသာပြန်လူကတော့ဆရာကျော်ဝင်းပါဒီကနေ့မြန်မာနိုင်ငံရဲ့ဒီမိုကရေစီခရီးမှာလက်ဝဲဝါဒရဲ့အခန့်ကဏ္ဍဘလို့ရေးပါခဲ့တယ်လဲဆိုတဲ့အကြောင်းကိုကျွန်တော်တို့ဆွေးနွေးကြပါပါဆရာကျော်ဝင်းကိုကျွန်တော်ဖိတ်ခေါ်ထားပါတယ်မင်္ဂလာပါကိုကျော်ဝင်းနေကောင်းတယ်နော်
ဟုတ်ပါအာနေကောင်းပါ
တယ်စာအုပ်ရဲ့နာမည်က The Rise and Fall of Communism ပေါ့နော်ကွန်မြူနစ်ဝါဒရဲ့အတက်နဲ့အကျပေါ့ဆိုတော့စာအုပ်ခေါင်းစဉ်ကစာအုပ်အကြောင်းလေးကိုတော့ပြောထားပြီးပါပြီဒါပေမဲ့စာအုပ်အကြောင်းလေးကိုအကျဉ်းများပြောပြီးတော့ဒီစာအုပ်ကိုဘာကြောင့်ကိုချော်ဝင်းကဘာသာပြန်မှုရွေးချယ်ရတယ်လဲဆိုတာလေးပြောပြပေးပါစာ
အုပ်အကြောင်းကတော့ဒီကောင်းစင်မှာပါတဲ့အတိုင်းပါပဲเนาะကွန်မြူနစ်ဝါဒရဲ့အစပေါ့အဲ့ဒီအစကနေပြီးနောက်ဆုံးဥရောပမှာကွန်မြူနစ်ဝါဒပြိုကွဲသွားပြီးအထိပေါ့အဲ့ဒီဖြစ်စဉ်ကြီးတစ်ခုပေါ့သူတုဒေသနာအမြင်နဲ့ပြောထားတဲ့စာအုပ်ပါပဲဘာကြောင့်ဒါကိုဘာသာပြန်ရလဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့ခေတ်သစ်နိုင်ငံသမိုင်းပေါ့နော်အဲ့ဒီသမိုင်းက1300ရေတော့ဘုံကစတယ်လို့ယူဆရပါအဲ့1300ပြည့်ရေတော်ကုန်ရဲ့ရှေ့ပိုင်းကျတော့လေအတွေးခေါ်ရပြင်ဆင်ပေးတာနဂနိစာပေတိတဲ့အတိုင်းပဲနဂနိစာပေဆိုတာကတော့မတ်စွာလာလှူရှာမှုကိုစလိုက်တဲ့လှူရှာမှုအဲ့ဒီတော့ကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာခေါင်းဆောင်တွေရောစာရေးဆရာတွေရောနောက်ဆုံးကျွန်တော်တို့လူတွေရောသမ္မာလူတွေရောတော်တော်များများကမတ်စွာလာကိုယုံယုံကြည်ကြည်နဲ့အဲ့ဒီနည်းနဲ့အကောင့်ထဲပို့ခဲ့ကြတာများမဲ့ထင်ပါအဲ့တော့ကျွန်တော်တို့ရေယုံကြည်နဲ့လုပ်ခဲ့တဲ့ဘတ်ဆော်လာဘူးပညာရှင်တယောက်ကဘယ်လိုမြင်လဲဆိုတာကျွန်တော်တို့လက်ခံသည်ဖြစ်စေလက်မခံသည်ဖြစ်စေသိထားတဲ့အချက်တွေဒီစာအုပ်ကိုကြိုးစားပြီးသာပြန်လိုက်တာဒီလောက်ပေါ့
ဟုတ်ကဲ့ဒီစာအုပ်ကိုဖတ်တော့ဘာများထူးထူးခြားခြားမသိသေးတာကိုသိရတယ
်ကျွန်တော်တို့ငယ်ငယ်ကဖတ်ခဲ့တာကတော့များသောအားဖြင့်မြန်မာစာပေလောကမှာထင်ရှားတဲ့လက်ဝဲစာရေးဆရာကြီးတွေရဲ့စာတွေဖတ်ခဲ့တာအဲ့အရာကိုဖတ်ရင်လည်းကျွန်တော်တို့လည်းသိကြိုက်သိဆွဲလန်းသွားတယ်။ခက်တာကဗမာပြည်မှာသူနဲ့နှိုင်းရှင်ဖတ်စရာလက်ရစာပေဆိုတာကျွန်တော်အမြင်အရပြောရင်သိပြီးတော့ပုံဝင်လည်းလည်းမရှိလား။အခုနောက်ပိုင်းမှာနည်းနည်းပါပါပေါ်လာတာရှိတယ်။အခုလည်းပြောရင်တော့နောက်ပိုင်းမှာလက်ရစာပေကိုကျွန်တော်တဦးချင်းအသိအထင်မကြီးတော့သလိုဖြစ်ပြီးလက်ဝဲပဲတစ်ဖက်သက်သဘောကျလာတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့အားနည်းချက်ကဒါလည်းနောက်ပိုင်းမှာသိတာပေါ့။နှိုင်းရှင်စဉ်းစားစရာပေါ့ comparative study ကျွန်တော်သိမရှိဘူး။အဲ့ဒီမှာနောက်ပိုင်းကြတော့မှတော်တော်အသက်ကြီးမှပါဘာသွားတွေ့လဲဆို The Road to Suffering ဆိုတဲ့စာအုပ်တော့သွားတွေ့တယ်အဲ့ဒါလည်းသိမှာပါနော် Frederick Hayes ရဲ့စာအုပ်အဲ့ဒီစာအုပ်တွေ့လိုက်တော့မှကျွန်တော်တို့စဉ်းစားရတယ်တော်တော်များများရတယ်အဲ့ဒီနောက်ပိုင်းမှာတော့ Communist Link ကိုအရင်ကယုံကြည်တာမျိုးနဲ့ဝေဖန်ဆန့်သစ်တဲ့စာအုပ်တွေကိုလည်းလည်းစိတ်ဝင်စားတော့တယ်အဲ့တော့အခုစာအုပ်ကအဲ့လိုစာအုပ်တွေထဲမှာတအုပ်ပါဝင်ပါက ဒါကြောင့်မို့ကျွန်တော်တို့အရင်သိထားတာတွေနဲ့တော်တော်များများဆန့်ကျင်တယ်ဥပမာပြောရင်ကျွန်တော်တို့စကန်အန်တာနက်ရှင်နယ်ဆိုရင်ကျွန်တော်တို့ကကော့စကီတို့ဘတ်စတိန်တို့စာပေါ်ပြေးသမားတွေပဲသိထားတာဒါဗမော်ဒင်အောင်ရဲ့ဆိုရှယ်အပိတန်ရဲ့ပေးတဲ့အားပေါ်ရတယ်ဒါပေမဲ့တကယ်လက်တွေ့ကျတော့ဒီဘတ်စတိန်တို့ကော့စကီတို့နဲ့ပတ်သက်ပြီးတစ်ဖက်ကစဉ်းစားကြရတယ်ရှိတာဒါတစ်ချက်ပေါ့နောက်လင
အဲ့တော့ကျွန်တော်တို့အရင်သိထားတဲ့အနေနဲ့စန့်ကျင်ဘက်တွေကတော့တော်တော်များများသိလာတယ်ဒါတွေကမှန်လားမှားလားဆိုတော့ဘုရားကိုစဉ်းစားကြည့်ရပါပဲပြောပြောကျွန်တော်တို့သိထားတဲ့အနေနဲ့တော့တော်တော်ကွယ်လွယ်ချက်တွေတော်တော်များများတွေ့လာတယ်အဲ့ဒါကြောင့်ဒီစာအုပ်ကိုပိုးစိတ်ဝင်လာတာဟုတ်ကဲ့ဟိုဒီစာအုပ်ကိုဂါဒီယန်သတင်းစာကြီးကတုံ့တက်တဲ့အခါမှာရှင်းပြတာထက်အချက်လက်တွေကများနေတယ်ဆိုတဲ့သဘောပြ
အရင်တော့ကျွန်တော်တို့မသိခဲ့တာဘာများပူတည်နိုင်တယ်ဒီစာအုပ်ကဥမာဟန်ဂေရီရေးခင်းလို့เนาะကျွန်တော်တို့ပိုလန်ရေးခင်းလို့အဆရှိတဲ့ဖြစ်ပေါ့
တော်တော်များများကျွန်တော်တို့ကိုယ်တိုင်ကလည်းလေ့လာရင်မပြည့်စုံတော့လည်းဖြစ်ပါလိမ့်မယ်ကျွန်တော်တို့မသိရတာလေပေါ့ကျွန်တော်တို့သိတာလားတစ်ဖက်ပေါ့ဗျလက်ဝဲပံပြောင်းတစ်ဖက်တည်းနဲ့သိရတာအဲ့တော့တခြားဖြစ်ရတဲ့ကြာကျွန်တော်တို့သိလက်လမ်းမှာဘူးအခုတော့ဒီစာအုပ်မှာကြာတော့တခြားလက်ဝဲပံပြောင်းတစ်ခုတည်းပေါ့ကွနဲ့မြန်မာပြောင်းစုံနဲ့ကြည့်ရအောင်လို့တွားတွေ့အထူးသဖြင့်ဟန်ဂေရီရေးခင်းပေါ့ဗျအစိမ့်ဝင်သားကြီးတော်တော်ကောင်းတာလည်းရှိမှာဥပမာပြောလို့ရှိရင်ဟန်ဂေရီရေးခင်းပေါ့ဟန်ဂေရီရေးခင်းမှာတကယ်ကောင်းဆောင်ရတဲ့နဂီတို့ပေါ့နော်အဲ့ဒီမှာအပွက်ဝင်တွေနဲ့ပါကြတာအများသောဖြင့်ကြောင်းသားတွေပါလူကမားနဲ့ပါတယ်သူတို့တွေကတကယ်တမ်းပြောလို့ရှိရင်ကွန်မြူနတီတွေအားလုံးကကွန်မြူနစ်စမတိုက်သားတွေကွန်မြူနစ်ပါတီဝင်တွေတချို့နဂီတို့ဆိုတာကွန်မြူနစ်ပါတီရဲ့ထိတ်တန့်ကောင်းဆောင်တယောက်ဒါပေမဲ့သူတို့ကစတာလင်ဝါဒကိုသိမကြိုက်ဘူးအဲ့တော့ကိုတိုင်းပြည်နယ်ကဲ့ညီမဲ့ပုံစံတစ်ခုကိုသူတို့ရှာကြတယ်။အဲလွယ်လွယ်ပြောရင်တော့ကွန်မြူနစ်ဟိုပါလေပေါ့နော်။ပြုပြင်ပြောင်းလဲရေးသမားတွေပေါ့ကွန်မြူနစ်ဝါဒပေါင်းနေ
တာတီတိုးလို့လို့နော်။
ဟုတ်တယ်အဲ့ဒီတို့သဘောမျိုးပြီးတော့ဥပဒေတွင်တိုက်ပွဲပဲယုံကြည်တဲ့လူတွေပေါ့။ဒါပေမဲ့တစ်ဖက်ကအကြံပရန်းကင်တူလိုက်တဲ့အခါကျတော့သူတို့ကအော်တိုမက်တစ်လက်နက်ကင်တူလိုက်သမားဖြစ်သွား။ဒါကကျွန်တော်တို့သိပြီးတော့ဂယုမဆိုင်ပြီးတဲ့အချက်ပေါ့။အဲ့ဒီကနေကျွန်တော်တို့ဘာတွေစဉ်းစားမိလဲဆိုတော့နောက်ပိုင်းမှာတောင်ဝင်ရှိတဲ့အစိုးရလေးနေနဲ့တိုင်းပြည်မှာဖြစ်လာတဲ့လှုပ်ရှားမှုတွေဒီလိုကိစ္စမျိုးတွေပေါ်လာတိုင်းအင်အားသုံးမဖြစ်ရှင်းမိဘူးလို့ပါပေါ့အင်အားသုံးဖြစ်ရှင်းပြီးရင်တော့ရိုးရိုးသားသားဥပဒေပေါင်းပြောမှလုံနေတဲ့သူတွေကိုအော်တိုမက်တစ်တော်တဲ့တွန်းပို့လိုက်လို့ဖြစ်သွားတယ်ဖြစ်ရှင်းဟာသိခက်တဲ့ပြဿနာတွေပေါ်လာမယ်ထင်တယ်မှတ်ကလေးတွေကတော့စဉ်းစားရရတယ်အဲ့လိုစဉ်းစားရရတယ်ဒီအင်္ဂလိပ်တစ်ခုတည်းမကောက်ဘူးဗျအများကြီးရှိခိုင်ချောက်တော့ဒါတွေပြောသိကြပါဘူ
းဟုတ်ကဲ့ဟုတ်ကဲ့ဟိုစောပိုင်းမှာကိုကျော်ဝင်းဘာသာပြန်ရတဲ့အကြောင်းကိုပြောတဲ့အခါမှာလဲထောက်တော့အပြည့်ရေတော်ပေါ်ကစပြီးမြန်မာနိုင်ငံရေးပေါ့နော်ဆိုတော့လဝဲဝါဒပေါ်မြန်မာနိုင်ငံကတိမ့်ညွတ်လာခဲ့တာကမြန်မာနိုင်ငံကြီးဒလိနိုင်ငံကိုဘယ်လိုပတ်သက်နေမယ်လို့ထင်တယ်
ကျွန်တော်တို့မြန်မာနိုင်ငံကြီးဒလိပြောကြတာပေါ့ဗျာအဲ့ဒါကတော့ကျွန်တော်အဓိကပြောတာတော့ဒေါက်တာမောင်မောင်ကြီးရဲ့အစအုပ်ထဲကပေါ့နော်ဘာမှ political value ဆိုတဲ့အစအုပ်ထဲကထုတ်ထုတ်ပြောမှာအမြန်မာနိုင်ငံကြီးဒလိမှာသူကစံကျင်ဘယ်လိုပြောနိုင်တဲ့အယူဆနှစ်ရအပြန်ရှိတယ်ပထမအယူဆကတော့ apolitics ပေါ့နိုင်ငံရေးနဲ့ဝေးဝေးနေခြင်းနဲ့ delay ပေါ့အဲ့ဒီ delay မှာကိုခွဲပြောရင်နှစ်မျိုးရှိတယ်တစ်ခုကအချင်းကြီးလေးစားလို့နိုင်ငံရေးနဲ့ဝေးဝေးနေတယ်နိုင်ငံရေးဆိုတာဖုံးကြီးတဲ့ပညာတွေပညာတတ်တဲ့နိုင်ငံရေးသမားတွေရအလို့မတို့လိုတော်သားတွေနဲ့ဘာမှမဆိုင်ဘူးလို့လူလူကထင်ထားတယ်အဲ့တော့အချင်းကြီးလေးစားမှုနဲ့နိုင်ငံရေးကိုဝေးဝေးနေခြင်းတာဒါတစ်မျိုးနောက်တစ်မျိုးကြကြောက်လို့နိုင်ငံရေးလို့ရအန္တရာယ်ကြီးတယ်။ဒါကြောင့်မို့လို့ဝေးဝေးနေကြတာကြောက်လို့အဲ့တော့ကြောက်လို့ပဲဖြစ်ဖြစ်ထင်ကြီးလို့ပဲဖြစ်ဖြစ်နိုင်ငံရေးနဲ့ဝေးဝေးနေကြတာအဲ့ဒါဒီမိုကရေစီနဲ့သိမ့်မနေတစ်ချက်။နောက်တစ်ချက်ကျဘလောက်ပဲဝေးဝေးနေကြနေကြမလွဲတာလို့နိုင်ငံရေးလုံးရပြီဆိုရင်စန့်ကျင်မဲ့အချင်းချင်းဖဲထုတ်ဖို့ပဲအာသံတယ်။ညှိနှိုင်းတာဆွေးနွေးတာမလိုချင်ဘူးအပြုတ်တိုက်ဖို့ပဲအာသံတယ်။တနည်းပြောရင် radical ဆန္ဒပေါ့။ဟုတ်အဲ့ဒါနှစ်ခုရှိတယ်အဲ့ဒီ radical center ကဘာနဲ့တွန်းညိနေဆိုတော့ buzzwordar နဲ့တူညီချက်တွေတော်တော်ရှိတယ်ကျွန်တော်အသေးစိတ်တွေတော့မပြောတော့ဘူးအဲ့လိုတူညီချက်တွေရှိနေတော့ကျွန်တော်တို့ရဲ့နိုင်ငံရေးတလိရဲ့ buzzwordar ရဲ့မှာတူညီချက်တော်တော်များများရှိတဲ့အတွက် မတ်စွာတာကကျွန်တော်တို့နိုင်ငံမှာပိုပြီးဆွဲဆွဲနေနေဖြစ်သွားတယ်လို့ထင်ပါတယ်။နောက်တစ်ခုကတော့ဒီမိုကရေစီပဲ။ဒီမိုကရေစီနဲ့ပတ်သက်လို့ပြောကြရတော့ရှိတယ်။ကျွန်တော်တို့နိုင်ငံလည်းကန်ဆိုးတယ်ပြောရမလား၊ကန်ကောင်းတယ်ပဲပြောရမလားမသိဘူး။သူများရဲ့လက်အောက်ခံကုလိုနီဘဝရောက်မှာနိုင်ငံခြားအတွေးခေါ်ယူဆတွေကိုကျွန်တော်တို့နားလည်ခွင့်ရတယ်။အပထမအဦးဆုံးကျွန်တော်တို့စတီတွေ့ရတာဒီမို Kalau le sero, di USA atau Yula raga, kau time biu, kau ni low light de, England ni cedah macam ni dia cedah. Nau de cedah tu rong kure hala deh macam Yula, England macam cendong ni demokrasi bukan ni. Biarkan ada se pompia dah ni demokrasi cedah. Ali cedah jang cendong luar demokrasi, deh macam cai ke. Cendong luar bahaya le sero. Ajaran perwara, aku kebawa orang lain ajaran perwara, jenaruh ajar ke? Hari ini orang saya jenaruh budin dikisar, suara ni sesang asal dikisar. Nampak di Ireland, tolong itu mari saja jenaruh ada rumor ni. Nampak biru bahaya ni lepas kita lalai jadi, Nazi ujai jadi.
Dapat. Ada siapa suruh baru dah jenaruh?
Eh, ada
dua orang. Ada dua orang itu boleh.
Ari itu aku la halat aku tu, pelaut di biola tu. Kita la sura dunia bahu. Di sana melayu, tuh ten lagi. Bubu orang gebar, bubu orang aku kita la aku nengan jauh pula itu. Zaman ini mah kita la ni nak pola resu tu. Kita la di mana sana melayu lulu, aku la halat itu. Kalau pelaut di jenar rojai le tu, tercium mah demokrasi champion siapa unu gula itu, mana lecong ni mah kita la nak kamu dah dah. Lihat lu tara, cai lu tara. No biasa ni, jenar lu ada demokrasi ni teror wige. Pusura demokrasi itu di sah bima, kanci bima, kalat aku ini nyonya tadi masih ke. Or cula mesuk, jenar lu nengah ye dili ye. No biro maksuara semua mumu ye. No biro demokrasi, tadi biro ni macam tu ni. Di tongjat jamu jenar lu time dia. Aku lu cipta ni cuma dalam jenar lu no biasa nama.
Okay. กูจะเว้ยงาจะเราได้บีเอ็ดมุกเรศีแล้วจะเอาจอดเลยค่ะจะเราบาดว่าตัดยาเลยสุดหรอแล้วไอ้ยาบีเอ็ดน้ำมาตักกูว่าในงานยีเนี่ยมันปัดเด็ดเด็ดตั้งรอพี่อาเมสุบีโร่จูซากเกจ่าเด็ดตาปูเลียเล็ดเทมาเทมาสุดหรอบ้าเจ้าแค่แค่รีจูบยาเลยแต่ไม่เจ้ายาวกูจะเว้ยไปรู้ทีไหมทีเมื่อคนงานเราจุดยาไปมาเสร็จเลยน่าเสียจิ๋วยาเม่เมื่อคนเนี่ยจะไปไหน
ที่บ้านที่บ้านเนี่ยเป็นสมศักดิ์ศรีคุ้มสุดในตัวเราสายเสียจะเว้ยมาจนเราทำอะไรนะคุณจะมองด้านสุดในเต็นท์เสร็จดิโมกราซีลูกคุณเนี่ยเขียนกับว่าสิ่งที่เป็นอะไรกันเนี่ย กูเสียบีโร่น่าเสียงยามากันรอดีเดินไปด้วยที่ตันยาวเดียมีมาเดินจะชอบแบบเชื่อไปเลยมีวันงั้นมาบุกบังก์สิ่งก็เที่ยวอเมริกันดอลลาร์ตันเนียลาวท้าวเป็นปีเมลูทุบยามปีมีวันงั้นมาซีซีนิ่งเอจ้าลาวเลยเอเนรีเลทเทอร์ตรงอ่ะกินยี่ปีเนี่ยสุยาวงจีพิเกเรตต้องอุเน่ที่ต้องอร่อยลุยเอซีบีโร่เป็นลุลาวเลยมีชาการเรื่องชาอาเซียนงั้นดีกว่าสิ่งก็งั้นสิ่งพิวงเวนบีซ่าเกินลูกคุณพิเกวาเลย
ที่รูดบาร์ดเวนต์ในกรุงโรนั้นเราเนี่ยดูโกเวนคาเมลล์กับพี่ป้ามาพี่ป้าเลยเขมียามาในงานมาเมื่อเจนเนี่ยกงซีโน่มาทีมันยังเฉยในรีบป้าป้าในเจมาเสกว่าเธออเมริกันดอลลาร์แต่เนี่ยพี่เจนเท่าปั้มไปเมลล์ปะหัววังอ่ะเจนยาไล่ไปรอนอกจากนี้สัปดาห์มาเตียมาดัซซี่เจนเนี่ยดีเจซีซีเรนเองเปลี่ยนจากตัวไปเลยแต่ยังไม่หมดเนี่ยเปลี่ยนมาเสกว่ามาจะจัดตากูจะต้องจะงานแต่งที่ยาวในเดชช่วยเสกอะไรต้องจะตัดแต่งกูเปลี่ยนเส้น ော်လာတန်းနီယာကိုပြည်ရင်းပန်တွေကတဆင်ဈေးကွက်ထဲကိုထည့်ပေးမယ်လို့ဗဟိုဘကထုတ်ပြန်ထားတာပါလုပ်ငန်းရှင်တွေနဲ့ပညာရှင်တွေကတော့အခုလိုရေရိုကုစားတဲ့နီလန်တွေကစီးပွားရေးကျဆင်းတာကိုတော့ကုစားနိုင်လိမ့်မယ်လို့မယူဆကြပါဘူးငွေကြေးဖောင်းပွားပြီးတော့ကုန်စည်နှုန်းတက်နေတာကြံ့ငွေအပေါ်ယုံကြည်မှုတွေကျဆင်းလာတာတွေကနိုင်ငံရေးပြဿနာပေါ်အခြေခံဖြစ်လာတာလို့စီးပွားရေးလှစ်လာသုံးသပ်သူဦးငင်းစေက VOA ကိုပြောပါတယ်
အမေခက်ကြည့်တာဒီစားလိုက်တဲ့ဟာလည်းဒီတော့ဆက်ဆက်ဆက်ဆက်တဲ့ကြည့်လာတော့ပေါ့နောက်တစ်ခုကတော့ငွေမကြည့်ဘူးနဲ့ပြစ်တာအချင်းချင်းနဲ့ဆွေးမျိုးကိုဖြစ်စီတယ်ပေါ့အဲ့တော့တချို့နဲ့ကဘယ်လိုဖြစ်လာလဲဆိုတော့ဒီကျွန်တော်ရဲ့ဒီ CY စနစ်ကလည်းဒါ ကျေးဇူးဖြစ်တဲ့အနေထားတော့ခုဖြစ်သွားပြီပေါ့လေဒါတော့ဘလို့မဝရနဲ့ဘလို့ပုံစံနဲ့မှတော့ကျွန်တော်ဇာဝရရှိကြပေါ်တော့မဖြစ်နိုင်ဘူးကျွန်တော်သုံးသပ်တယ်ပေါ့လေဆိုတော့ကျွန်တော်တို့ဖြေရတယ်လို့ဒီဝါရီစနစ်ကမှမရှိဘူးကျွန်တော်နိုင်ငံရေးတက်တနာအဖြစ်အခြေခံဖြစ်နေပေါ့လေ
စားတော့ကုန်နေတာမကဘဲမိုဘိုင်းဖုန်းနဲ့လုပ်ငန်းသုံးပစ္စည်းတွေလိုနိုင်ငံခြားကတင်သွင်းလာတဲ့ကုန်ပစ္စည်းစင်းလုံးတွေလည်းအထက်ဖက်ကိုပဲဦးတည်နေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ American Dollar အပါအဝင်ပြည်တွင်းမှာအသုံးများတဲ့နိုင်ငံခြားငွေကြေးတွေရဲ့စင်းလုံးတွေဆက်တန်နေပြီးကျပ်ငွေတန်ဖိုးကတော့ဆက်ပြီးတော့ကျဆင်းနေတာပါ။ဘိုဟိုဘန်ကသတ်မှတ်ထားတဲ့ American Dollar တန်ဖိုးက2100ကျပ်ဖြစ်ပြီးပြင်ပကျပ်ရောင်းကျပ်ဝယ်ဈေးကွက်ထက်မှာတော့ကြာတာပြင်းနေ့စက်တင်ဘာလ3ရက်နေ့မှာ$1ကျပ်4000ဝန်းကျင်ရှိနေပါတယ်။လက်တွေ့အယောင်းဝယ်ဖြစ်တာကတော့အ ਨੇ အချင်းပဲရှိတယ်လို့ငွေကြီးလှဲလှယ်သူတွေကပြောပါတယ်။ထိုင်းငွေတစ်ပတ်ကိုကျပ်တရာအထက်မှာရှိနေပြီးတရုတ်ငွေကတော့180ယွမ်ကိုမြန်မာငွေကျပ်သသိန်းရှိပါတယ်။မြန်မာငွေကအကျဖက်ကိုဆက်သွားနေတဲ့အတွက်တရုတ်နယ်စပ်မှာမြန်မာငွေနဲ့တရုတ်ငွေလှဲလှယ်တာကိုအော်ဂူလကိုမိုင်းကစားပြီးတော့ယာယီရန်နာထားတယ်လို့နယ်စပ်ငွေလဲလုပ်ငန်းရှင်တချို့ကပြောပါတယ်။အခုလိုငွေလဲနှုန်းမတိမငြိမ်ဖြစ်နေချိန်မှာအွန်လိုင်းကနေငွေအယောင်းဝယ်လုပ်တာကိုမယုံကြည်ဘူးနဲ့ငွေကြေးကစားတဲ့ရောင်းဝယ်မှုတွေကိုနိုင်ငံခြားသုံးငွေစီမံခန့်ခွဲမှုဥပဒေနဲ့အရေးယူသွားမယ်လို့ဗဟိုဘဏ်ကမကြာခင်ရက်ပိုင်းကပဲသတိပေးချက်တွေထပ်ပြီးတော့ထုတ်ပြန်ထားပါတယ
်။တစ်ဆက်ထဲမှာပဲဗဟိုဘဏ်ရဲ့ဩဂုတ်လ30ရက်နေ့ထုတ်ပြန်ချက်မှာတော့ပြည်ပရောက်မြန်မာတွေပြည်တွင်းကိုလွှဲပြောင်းပေးဖို့တဲ့လစာတွေပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့ရောင်းချတာ AD license ရဗန်တွေကိုလွှဲပြောင်းတာတွေ21ရက်အတွင်းလွတ်လွတ်လပ်လပ်လုပ်နိုင်တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့တဆင့်ဝယ်ယူထားတဲ့ကုမ္ပဏီတွေလူတွေအဖွဲ့အစည်းတွေအနေနဲ့တော့ထပ်ဆင့်ပြန်ရောင်းချတာမျိုးခွင့်မပြုဘူးလို့တားမြစ်ထားပါတယ်။ကြက်ငွေတန်ဖိုးမကြုံစဘူးထိုးကြနေချင်းဘိုးဘန်ရဲ့နိုင်ငံသားငွေထိန်းချုပ်ရေးနောက်ထပ်ကြိုးပမ်းချက်တစ်ခုလည်းဖြစ်ပါတယ်။ဘန်ထဲမှာနိုင်ငံသားငွေထည့်ထားနိုင်တဲ့အချိန်ကာလကိုကန့်သတ်လိုက်တာဖြစ်ပြီးရောင်းချတဲ့အခါမှာလည်းဘိုးဘန်ရဲ့ရည်ညွှန်းငွေလဲနှုန်းအတိုင်းပဲရောင်းချရမှာဖြစ်တဲ့အတွက်ပြည်ပမှာအလုံးလောက်ကိုင်းနေတဲ့မြန်မာနိုင်ငံသားတွေအခက်တွေ့နိုင်တယ်လို့လေလာသူတွေကသုံးသပ်ပါတယ်။ဘိုးဘန်ရဲ့ရည်ညွှန်းငွေလဲနှုန်းနဲ့ပြင်ပပေါက်စီကွာဟနေတဲ့အတွက်တရင်၃ဘတ်အတွင်းအပိသက်ရောင်းချရတဲ့အခါရောင်းချသူတွေနစ်နာနိုင်တယ်ဆိုပြီးပြည်ပမှာလှုပ်လှုပ်ကိုင်နေသူတွေကပြောဆိုကြပါတယ
်မြန်မာနိုင်ငံမှာ COVID-19 ကာလအလွန်ပြည်ဝင်ခွင့်ကန့်သတ်ချက်တွေကိုဖြေလျှော့ပေးနေပြီးအာဆီယံအဖွဲ့ဝင်နိုင်ငံတွေကမလေးရှားကလွဲလို့တန်တမန်အထူးနဲ့တန်မန်နိုင်ငံကူးလက်မှကိုင်ဆောင်ထားသူတွေကိုစက်တင်ဘာလ၁ရက်နေ့ကစပြီးတော့ပြည်ဝင်ခွင့်ကေလို့ခွင့်ပြန်ပေးမယ်လို့စစ်ကောင်စီမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကကြေညာထားပါတယ်Facebook ကတစဉ်ထုတ်ပြန်တဲ့မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့မလေးရှားနိုင်ငံကလွဲလို့အခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးကိုခွင့်ပြုမယ်လို့ဖော်ပြထားတာပါမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအပေါ်မလေးရှားနိုင်ငံခြားရေးဝန်ကြီးရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့နိုင်ငံခြားအပြန်အလှန်ဝေဖန်မှုတွေပေါ်ပေါက်နေချိန်နဲ့ပြည်ဝင်ခွင့်ကင်းလွတ်ခွင့်ပြုတဲ့အစီအစဉ်မလေးရှားနိုင်ငံကိုခြံထားတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်မြန်မာနဲ့မလေးရှားနိုင်ငံကြားမှာပြည်ဝင်ခွင့်ကင်းလွတ်ခွင့်နဲ့ပတ်သက်လို့ဘယ်လိုတိကျသဘောတူညီချက်တွေရှိမရှိတိတိကျကျဖော်ပြမထားသလိုအခုလိုချန်လက်ထားတာဟာနိုင်ငံရေးအရာတမင်ချန်ခဲ့တာဟောမဟုတ်တော့အတိအကျမသိရသေးပါဘူးအခြားအာဆီယံနိုင်ငံတွေထဲကလာရောက်မဲ့ခီးသည်တွေအနေနဲ့ကျန်းမာရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်တဲ့စီမင်းစည်းကမ်းတွေနဲ့အညီလိုက်နာဆောင်ရွက်သွားမယ်အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်
NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရလက်ထက်မှာတာဝန်ထမ်းဆောင်ခဲ့ပြီးစစ်ကောင်စီရဲ့ဖမ်းဆီးခံခဲ့ရတဲ့ကရင်ပြည်နယ်တွင်းကအစိုးရဖွဲ့ဝင်ဝင်းကြီး၃ဦးဖမ်းအံတောင်ကလေးအချင်းထောင်ကနေစက်တင်ဘာ၁ရက်နေ့မှာပြန်လည်လွတ်မြောက်လာတဲ့အကြောင်းသူတို့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေက VOA ကိုတီးပြပြောဆိုပါရယ်။ကရင်ပြည်နယ်လူမှုရေးဝန်ကြီးဟောင်းဦးဘိုဝေမောင်ဖအိုတိုင်းရင်းသားရေးရာဝန်ကြီးဟောင်းခွန်မျိုးတင့်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဌာနဝန်ကြီးဟောင်းဦးမင်းကိုခိုင်တို့၃ဦးဖြစ်ပါရယ်။သူတို့ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုံ့ဆော်မှုရာဇဝတ်ကြီးပုံမှန်905ခွေနဲ့ဖမ်းဆီးခဲ့ပြီးထောင်ဒဏ်2နှစ်ပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့အကြောင်း18လခံပြီးချုပ်ရက်နဲ့လွတ်မြောက်လာတာဖြစ်တဲ့အကြောင်းရှေ့နေဦးအောင်သိန်းက VOA ကိုပြောပါတယ
်ဒီနေ့ခုနကမှလွတ်တယ်အဲ့ဒီမှာကဟောလေဘိုးဘိုးဝေမောင်နောက်တစ်ခါဦးခွန်မျိုးတင်နောက်ဦးမင်းကိုခိုင်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်အများပြားဖမ်းဆီးခံခဲ့ရပြီးအများစုကိုတပ်မတော်ပြိုကွဲအောင်စီယုံလှုံ့ဆော်မှု905ကကြီးနဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုံ့ဆောင်မှုရာဇသက်ကြီးပုံမှ905ခါခွေးတို့နဲ့စစ်ကောင်စီကတရားစွဲခဲ့ပါတယ်အဖမ်းခံရတဲ့ NLD အဖွဲ့ဝင်650ကျော်ရှိပြီး900လောက်အကျဉ်းထောင်ထဲမှာကျန်နေသေးတဲ့အကြောင်း NLD တာဝန်ရှိသူတွေဒီနှစ်ဆန်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ဖမ်းခံရသူတွေထဲမှာ ရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်လည်းပါဝင်ပြီးရွေးကောက်ပွဲမှာမဲမတက်မှမှုဖြစ်အောင်လှုပ်ဆောင်တယ်ဆိုတဲ့အမှုအပါဝင်အမှုမျိုးစုံနဲ့ထောင်ဒဏ်80လောက်ပြစ်ဒဏ်ချမှတ်ခံထားရပါတယ်။နိုင်ငံရေးကြီးသားများကူညီဆောင်ချောက်ရေးအသင်း AAPPS ဆိုင်ရာအရာစစ်အာဏာသိမ်းတဲ့ဖေဖော်ဝါရီလကစလို့ဒီနှစ်ဩဂုတ်လ31ရက်အထိဖမ်းဆီးခံရသူ1000ဝဲကျော်ရှိပြီးပြစ်ဒဏ်စီရင်ခံထားသူပါဝင်လက်ရှိထိန်းသိမ်းခံရသူ12000ကျော်ရှိပါတယ်။ပြန်လည်လွတ်မြောက်လာသူ3085ယောက်ရှိပါတယ်။အာဏာသိမ်းမှုနောက်ပိုင်းစစ်အုပ်ချုပ်ရေးဆန့်ကျင်လှုပ်ရှားမှုတွေနဲ့ဆက်ဆက်ပြီးတေဆုံးသူပေါင်းကတော့2200ကျော်ရှိပါတယ်။စစ်ကောင်စီဘက်ကတော့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPPS ရင်းတွေဟာချဲ့ကားရဆိုပြီးညှင်းဆိုလေးရှိပါတယ
်။တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုဆက်ပြီးတော့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုလည်းတင်ပြကြပါမယ်။ယူကရိန်းနိုင်ငံမှာရှိတဲ့ရုရှားထိန်းချုပ်ထားတဲ့ဇပိုရီရှားမြို့ကရုရှားနျူကလ িয়ার ဓာတ်အားပေးစက်ရုံစီကို IAEA အဖွဲ့သွားရောက်စစ်ဆေးပါတယ်။တရုတ်နိုင်ငံမှာတော့လူနည်းစုဝီဂါမွတ်စလင်တွေပေါ်အစိုးရရဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင်းကုလမဟာမင်းကြီးရဲ့အစီရင်ခံစာကိုတရုတ်ကကန့်ကွက်လိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီးတန့်စင်တဲ့အတူကိုစံကျော်တို့ကပြောပြမှာဖြစ်ပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံကရုရှားတပ်တွေထိန်းချုပ်ထားတဲ့ဇာပိုရီစီယာနျူကလ িয়ার ဓာတ်အားပေးစက်ရုံစီကိုကုလသမဂ္ဂရဲ့နိုင်ငံတကာအနုမျိုးစွမ်းအင်အေဂျင်စီ IAEA ကိုယ်စားလှယ်တွေစက်တင်ဘာလ1ရက်နေ့မှာစတင်တွားရောက်ပြီးတော့စစ်ဆေးကြည့်ရှုခဲ့ပါတယ်။ဥရောပတိုက်ရဲ့အကြီးဆုံးအနုမျိုးဓာတ်အားပေးဇာပိုရီစီယာစက်ရုံဘေးကင်းလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးအကဲဖြတ်စစ်ဆေးဖို့အတွက်တွားရောက်တာလည်းဖြစ်ပါတယ်။ရုရှားကသိမ်းပိုက်ထားတဲ့ဇာပိုရီစီယာနျူကလ িয়ার ဓာတ်အားပေးစက်ရုံကိုယူကရိန်းဝန်ထမ်းတွေနဲ့ဆက်ပြီးတော့လည်ပတ်နေရပါစစ်ရုံနေရာကိုစစ်မဲ့ဆုံးဖြစ်သက်မှတ်ပြီးယူကရိန်းရဲ့ထိန်းချုပ်မှုအောက်ကိုပြန်ပေးဖို့ယူကရိန်းသမ္မတဇယ်င်စကီကတောင်းဆိုထားပေမဲ့စက်တင်ဘာလ1ရက်နေ့မှာပဲစစ်ရုံတည်ရှိတဲ့အီနာဟိုဒာမြို့မှာပောက်ကွဲမှုဖြစ်ပွားခဲ့ပါသည်။နိုင်ငံတွင်းကိုရောက်ရှိနေတဲ့ IAEA ရဲ့အကြီးအကဲ Rafael Grossi ကတော့စစ်ရုံသားစီးရေးလှုပ်ရှားမှုတွေများနေပေမဲ့သူတို့လုပ်ရမယ့်အလုပ်ကိုဆက်လုပ်သွားမယ်အကြောင်းပြောဆိုထားပါသည်။စစ်ရုံကိုပြန်သိမ်းဖို့ကြိုးစားတဲ့ယူကရိန်းတပ်တွေကိုချိန်မုံနိုင်ခဲ့တဲ့အကြောင်းရုရှားကာကွယ်ဝင်ကြီးဌာနပြောခွင့်ရကစက်တင်ဘာလ1ရက်နေ့မှာပြောဆိုခဲ့ပါသည်။နျူကလ িয়ার စစ်ရုံတည်ရှိရာနေရာတဝိုက်လက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်နျူကလ িয়ার အနေနဲ့ကြိုးရမှာကိုနိုင်ငံတကာကစိုးရိမ်နေကြတာပါ။အခုလိုစစ်ရုံနေရာတဝိုက်ပစ်ခတ်မှုတွေနဲ့ပတ်သက်လို့ရုရှားနဲ့ယူကရိန်းတို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဖြစ်တဲ့ဆွဆွဲနေကြတာဖြစ်ပါသည်။
ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလက်တာဝန်သက်တမ်းကုန်ဆုံးဖို့မိနစ်ပိုင်းအလိုမှာထုတ်ပြန်ခဲ့တဲ့ရှင်ကျန်းဒေတာတရုတ်အစိုးရရဲ့လူခွင့်ရေးချိုးဖောက်မှုအစဉ်ကစားကိုပြင်းပြင်းထန်ထန်ညင်းဆိုကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်
။ဤထိတာကကျွန်စော်ဝေးတဲ့評估報告
အမေရိကန်နဲ့အနောက်အင်အားစုတွေပူးပေါင်းပြီးထုတ်ထားတဲ့အစီရင်ခံစာဟာမှားယွင်းပြီးတရားမဝင်ဘူးတရုတ်ကိုဆန့်ကျင်ဖို့နိုင်ငံရေးအတုံးချဖို့အမေရိကန်နဲ့အနောက်နိုင်ငံတွေကြံစည်လှုပ်ဆောင်တာဖြစ်တဲ့တရုတ်အစိုးရကိုဆန့်ကျင်တဲ့ပြည်ပရောက်တရုတ်တို့နဲ့နိုင်ငံရေးခွင်စင်ပူးပေါင်းကြံစည်ပြီးကုလသမဂ္ဂမဟာမင်းကြီးကအစီရင်ခံစာလိန်ညာဖော်ပြတာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဝမ်ဝမ်ဘင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရရှင်ကျင်းဒေတာကဝီဂါမွတ်စလင်တွေအပေါ်တရုတ်အစိုးရရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအချိန်ယူစူးစီးတင်ပြထားတဲ့စာမျက်နှာ48ခုပါကုလသမဂ္ဂမဟာမင်းကြီးရဲ့အစီရင်ခံစာကိုတရုတ်အစိုးရဘက်ကစာမျက်နှာ131မျက်နှာအရှိတုံ့ပြန်ချက်ပေးခဲ့တာလည်းဖြစ်ပါတယ်။ဒီအစီရင်ခံစာမှာရှင်ကျင်းဒေတာကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တီချာလွတ်လပ်တဲ့လူအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေတည်င်းထောက်တွေရဲ့မှတ်တမ်းအထောက်အထားတွေနဲ့အတူစစ်ဆေးတွေးရှိချက်တွေပါဝင်ပါတယ
်။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျီရာဇက်ရဲ့ဇနီးဖြစ်သူရော့ရှ်မန်မန်ဆာကိုအစိုးရကန်ထရိုက်အတွက်အခရီးလိုက်စားတဲ့ဆိုတဲ့ဆွဆွဲချက်နဲ့မလေးရှားတရားရုံးကနေစက်တင်ဘာလ1ရက်နေ့မှာထောင်ဒဏ်10နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အဲ့ဒီမတိုင်ခင်ရက်ပိုင်းတုန်းကပဲခင်မုန်းဖြစ်သူမလေးရှားဝန်ကြီးချုပ်ဟောင်းနာဂျီရာဇက်ကိုအခရီးလိုက်စားမှုနဲ့မလေးရှားတရားရုံးကထောင်ဒဏ်အပြစ်ပေးခဲ့တာပါ။ဝန်ကြီးချုပ်ဟောင်းကတော့ရော့စ်မာမန်ဆာအနေနဲ့အခရီးလိုက်စားမှုသုံးခုအတွက်အမေရိကန်ဒေါ်လာတန်200ကျော်နဲ့နှီးများနဲ့မလေးရှားရင်းကင်ငွေတန်990ပေးဖို့ငွေတန်လည်းချမှတ်လိုက်တယ်ဆိုပြီးတော့မလေးရှားနိုင်ငံကွာလာမလုံပူမြို့တော်ကအထက်တရားရုံးတရားသူကြီးမိုဟာမက်ဇိုင်နီမတ်စလန်ကအမိန့်ထုတ်ပြန်ခဲ့ပါတယ် ဝန်ကြီးချုပ်ဟောင်းကတော့ Rosman Mansa ကိုဆိုင်းငတ်ထောင်ဒဏ်တရားရုံးကခွင့်ပေးခဲ့တဲ့အပြင်သူ့အနေနဲ့အထက်တရားရုံးနှစ်ခုမှာပြန်ပြီးတော့အယူခံဝင်ပိုင်ခွင့်လည်းရှိပါတယ်။အသက်80အရွယ်ရှိပြီဖြစ်တဲ့သူဟာအားကြီးလိုက်စားတဲ့ဆွဲဆွဲချက်သုံးမှုလုံးမှာမမှန်ကန်တာကြောင့်သူ့မှာအဖြစ်မရှိဘူးဆိုပြီးတော့တရားရုံးကိုရှောက်ထားခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းနာဂျီရာဇတ်အစိုးရလက်ထက်2016နဲ့2019ခုနှစ်အတွင်းမှာကုမ္ပဏီတစ်ခုစီကနေနေရောင်ခြည်စွမ်းအင်သုံးလုပ်ငန်းမှာအစိုးရကန်ထရိုက်ရစီဖို့အားကြီးလက်ခံရယူခဲ့တယ်ဆိုတဲ့ဆွဲဆွဲချက်တွေနဲ့တရားရုံးကနေသူ့ကိုအပြစ်ဒဏ်ချမှတ်ခဲ့တာပါ။အဲ့ဒီကုမ္ပဏီကနေမလေးရှား Ringgit ငွေ 6.5 သန်းယူခဲ့တဲ့ဆိုရယ်ဆွဲချက်လည်းတင်ခံရပါတယ်။ဝန်ကြီးချုပ်ဟောင်းကတော့ Rosman Mansa ဟာငွေကြေးခွာချမှုနဲ့အခွင့်ရှောင်းမှုဆက်နွှတ်မှုနဲ့လည်းရင်ဆိုင်နေရပါ။ခင်မုန်းဖြစ်သူဝန်ကြီးချုပ်ဟောင်းနာဂျီရာဇတ်ကို 1MDB မလေးရှားဖွံ့ဖြိုးရေးဘဏ်အမှုနဲ့မလေးရှားတရားရုံးချုပ်ကနေ1012နဲ့ပြစ်ဒဏ်ချခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းနာဂျီရာဇတ်ဟာလက်ရှိမှာလည်းနောက်ထပ်အားတိလိုက်စားမှုလိမ့်မှုအတွက်တရားရင်ဆိုင်နေရတာပါ။
တချို့နိုင်ငံတွေမှာပြီးခဲ့တဲ့သတင်းပတ်တွေတုန်းကလို့တော့စံချိန်တင်များတာမျိုးမရှိတော့ပေမဲ့ကမ္ဘာတဝန်းနိုင်ငံတွေမှာကိုဗစ်ကူးစက်မှုတွေဆက်ရှိနေပါသေးတယ်။ကမ္ဘာတဝန်းနေ့စဉ်ကိုကိုဗစ်ကူးစက်ခံရသူ4000ဝန်းကျင်နဲ့သေဆုံးသူအယောက်1000ဝန်းကျင်ရှိနေသေးကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့အချက်လက်တွေမှာဖော်ပြထားပါတယ်။ကမ္ဘာပေါ်မှာကိုဗစ်ကူးစက်ခံသူအများဆုံးရှိတဲ့နိုင်ငံဖြစ်အမေရိကန်ပြည်ထောင်စုကထိပ်ဆုံးကရှိနေစေပါ။အာရှဒေသမှာဆိုရင်တောင်ကိုရီးယားနိုင်ငံမှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းတနေ့ကိုပြင်းမြလူ 9,000 ကျော်လောက်ကိုဗစ်ကူးစက်ခံရကြောင်းအတည်ပြုနိုင်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲလေကြောင်းခီးသွားဖို့နိုင်ငံတွေကမထွက်ခွာမီကိုဗစ်စစ်ဆေးရမယ်ဆိုတဲ့သတ်မှတ်ချက်ကိုစက်တင်ဘာ3ရက်နေ့ကစပြီးတောင်ကိုရီးယားအစိုးရကဖယ်ရှားလိုက်ပြီးနိုင်ငံတွေကိုဆိုက်ရောက်တဲ့နိုင်ငံတကာခီးသွားတွေကတော့မဆိုက်ရောက်ခင်24နိုင်ငံအတွင်းကိုဗစ်ကင်းရှင်းကြောင်း PCR test ပြရအောင်မှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာ BA5 Omicron ဗီဇပြောင်းကိုဗစ်မျိုးကွဲပြန့်နှံ့မှုတိုးလာနေတာကြောင့်တေဆုံးသူဦးရေလဲတိုးလာနေပြီ။ဩဂုတ်လ15ရက်နေ့နောက်ပိုင်းကိုဗစ်ကြောင့်နေ့စဉ်တေဆုံးသူအယောက်200ဝန်းကျင်ရှိနေပါတယ်။မလေးရှားနိုင်ငံမှာတော့တနေ့ကိုအယောက် 2000 လောက်ကိုဗစ်ကူးစက်မှုအသစ်ရှိပြီးဝန်ကြီးချုပ်ဟောင်းမဟာသီယာမိုဟာမက်ကိုဗစ်ဖြစ်နေကြောင်းဩဂုတ်လ30ရက်နေ့မှာအတည်ပြုထားပါတယ်။တရုတ်နိုင်ငံဂွမ်ဂျိုးမြို့ရဲ့အပိုင်းတချို့မှာကိုဗစ် 19 ကန့်သတ်ချက်တွေဩဂုတ်လ30ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။
တပတ်အတွင်းနိုင်ငံတကာသတင်းလွှာတွေကိုမဲအီတန်စင်နဲ့ကိုစံကျော်ထွန်းတို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေမန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုကိုစောမိုးကျော်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။နိုင်ငံတော်အတိုင်ပင်ခံဒေါ်စန်းစုကြည်ကိုနောက်ထပ်ထောင်ဒဏ်3နှစ်ချလိုက်တာထားလိုက်တဲ့အတွက်အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကပြင်းပြထန်ထန်ရှုံချပြီးမြန်မာစစ်ကောင်ဆောင်တွေကိုနောက်ထပ်ဖိအားပေးကြဖို့နိုင်ငံတကာအတိုင်အဝိုင်းကိုတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမယ်ရီလန်းပြည်နယ်ဘော်တီမိုးမြို့မှာမြန်မာနိုင်ငံကစစ်ပစ်တုကဒေရီနဲ့ CDM ခေါ်စစ်ကောင်စီနဲ့မပူးပေါင်းရေးလှုပ်ဆောင်ကြတဲ့ဝန်ထမ်းတွေကိုကူညီဖို့အတွက်ရန်ပုံငွေရှာဈေးရောင်းပွဲကိုစနေနေ့မှာပြုလုပ်ခဲ့ပါတယ်။ဒီဈေးရောင်းပွဲကိုတော့ Women for Myanmar DC Metropolitan Area အမျိုးသမီးအဖွဲ့ကဦးဆောင်ပြုလုပ်ခဲ့တာဖြစ်ပါတယ်။တိရီလငါနိုင်ငံကိုတောက်ကြနေကပြန်လည်ရောက်ရှိလာတဲ့သမ္မတဟောင်းဂௌတာဘာယာရာဂျာပက္ကဆာဟာနိုင်ငံရေးလှုပ်ရှားသူတို့ပျောက်ဆုံးနေတဲ့ကိစ္စနဲ့ပတ်သက်ပြီးဥပဒေကြောင့်အရာတရားရင်ဆိုင်ရနိုင်တယ်လို့နင့်နာဆုံးရှုံးသူတွေဘက်ကလိုက်ပါဆောင်ရွက်ပေးတဲ့ရှင်းလင်းကပြောဆိုပါတယ်။တိရီလင်္ကာနိုင်ငံမှာစီးပွားရေးကြတဲ့မှုကြောင့်ပြည်သူတွေရဲ့ဆန္ဒပြပွဲတွေပြင်းထန်လာခဲ့ပြီးဇူလိုင်လတည်းတုန်းကတိုင်းပြည်ကနေထွက်ပြေးသွားတဲ့သမ္မတဟောင်းရာဂျာပက္ကဆာဟာထိုင်းနိုင်ငံကနေတဆင့်တောက်ကြနေမှပြန်လည်ရောက်ရှိလာခဲ့ပါတယ်။ယူကရိန်းတောင်ပိုင်းကနျူကလ িয়ার လောင်စာ3လျှက်ချစ်တာပစ်ဆက်ရုံဇီပိုရီရီရှာကိုယူကရိန်းတပ်တွေကပြန်လည်သိမ်းပိုက်ဖို့ကြိုးပမ်းတဲ့အတွက်ရုရှားကဝေးဝင်ကြီးဌာနကစနေနေ့မှာထုတ်ပေါ်ပြောဆိုခဲ့ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Nick Ivanov တို့ဖြစ်ကြပါတယ်။တင်းငွေနေ့မနေ့ခင်း VO ရဲ့အစီအစဉ်တွေကို line မီတာ24 40 51 VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝနိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.